Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမတော်တာရှင်များရှင်2019ခုနှစ်ဇန်နဝါရီလ22ရက်အင်္ဂါနေ့ညပိုင်း VOA စီနေကိုမဲခင်ပြသမှုရောဝါရှင်တန်ဒီစီကနေမြန်မာစံတော်ချိန်ည9:00နာရီအထိလိုင်းဒိုမီတာ24.25/30.50တိတိုကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီမှာအတန်စမဒီညတွေ့စီစဉ်တွေကိုတာဝန်ယူတင်ဆက်ပေးတော့မှာပါ
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇဝန်လိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့အမေရိကန်ဆွေရရန်ဒီယာတချို့ရဆိုင်ထားတာအဆုံးသတ်စင်မဲ့မူကြမ်းတစ်ခုကိုအထက်လွှတ်တော်မှာတင်သွင်းပါတယ်ဓာတုလက်နက်တွေတုံးဆွဲမှုနဲ့ရုရှားအရာရှိကို EU ကအရေးယူပေးဆွမှုတွေချမှတ်ပါတယ်ရခိုင်ပြည်နယ်အတွင်းဆွေရနဲ့ AA အကြားကတိုက်ပွဲတွေကြောင့်ထွက်ပြေးနေရသူတွေအကူအညီပေးရေးအခက်အခဲဖြစ်နေတဲ့ပေါ်ဆိုရင်ကြောင်း INGO အဖွဲ့တွေကပြောပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုနားလောင်နဲ့အတူတင်ပြပေးမှာပါခင
်ဟုတ်ကဲ့ပါရှင်ကချင်ပြည်နယ်ဆွေရဖွဲ့ဝင်ဝင်ကြီး3ယောက်ကိုနှုတ်ထွက်စာတင်ခိုင်းတာနဲ့ပတ်သက်ပြီးတော့ပြည်သူကိုထုတ်ပြန်ပေးဖို့ကချင်ပြည်နယ်ခြေဆိုင်အရက်ဖက်အဖွဲ့ကြီးတွေကဝင်ကြီးချုပ်ဒေါက်တာခက်အောင်ကိုလိမ့်မှုပြီးတော့ဇန်နဝါရီလ22ရက်နေ့တင်းသာနယ်ရဲစွန်းနဲ့စာပေးပို့ထားပါတယ်
။ဘာပဲဖြစ်ဖြစ်ခုဝင်ကြီးချုပ်တုံးအိုးတခါလဲအဲ့လိုမျိုးထက်ရတဲ့အတွက်ကြောင့်ကျမတို့ကအဲတော်တော်ဆိုရင်မြင်တယ်ခုတော်တော်ဆယ်ပါကျတော့ကျမတို့ဒီ
ဒီလိုစာပေးပို့ထားတဲ့အရက်ဖက်အဖွဲ့စည်း39ဖွဲ့တဲ့ကကိုယ်စားလှယ်တယောက်ဖြစ်တဲ့ဒေါ်ခွန်နမ်ကသူ့သဘောထားကိုခုလိုပြောသားကိုကိုမကြခင်မှာပြည်စုံနာစင်ကြဖို့ရှိပါတယ်။ဒါပြင်အင်းအင်းနဲ့မြန်မာတပ်မတော်ကြားဆက်ပြီးဖြစ်ပွားနေတဲ့တိုက်ပွဲနောက်ဆုံးအခြေအနေကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ထူးကိုယ်စားလှယ်ရဟင်းလီရဲ့ဘင်္ဂလားဒေ့ရှ်ခီးစဉ်ကြောင်းနောက်မန္တလေးတိုင်းညောင်ဦးမြို့နယ်ကဇေဒီတွေကိုဆက်ပြီးပြင်ထိန်သိမ်းရေးစတဲ့အကြောင်းတွေကိုဒီညပိုင်းမှာနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုကိုစောဝင်းလိုက်နဲ့နန်းလောင်တို့ကကြည်ညာပေးပါလိမ့်မယ်ရှင
်။အမေရိကန်ဆူရရန်နဲ့ချိုရဆိုင်ထားရတာကိုအဆုံးသတ်စင်မဲ့အသုံးစေးမူကြမ်းတစ်ခုကိုအထက်လွှတ်တော် Republican အမတ်တွေကထုတ်ပြန်လိုက်ပါတယ်။သမ္မတဒေါ်နယ်ထရမ့်ရဲ့အဆိုအရဆက်ဆက်ညှိနှိုင်းရေးအစီအစဉ်လို့ခေါ်တဲ့အဆိုပြုချက်နဲ့အညီလှုပ်ဆောင်တဲ့ဒီအဆိုပြုချက်ဟာဘယ်မှခိရောက်မှာမဟုတ်ကြောင်းဒီမိုကရက်တွေကပြောပါတယ်။ရွေးကောက်ပွဲမဲ့ဆက်စည်းရုံးရေးကာလတွေကလည်းကနေဆက်ဖြတ်ချက်ဝင်ရောက်လာတဲ့တရားမဝင်ရွှေပြောင်းနေထိုင်သူတွေနဲ့မွေးရေးဆေးဝါးတွေကိုဟန်တာရေးအတွက်မရှိမဖြစ်လိုအပ်တယ်ဆိုတဲ့အကြောင်းပြချက်နဲ့မက္ကဆီကိုနယ်စပ်မှာတိုင်းတိဆောက်ရေးသမ္မတထရန့်ကတောင်းဆိုထားတဲ့ဒေါ်လာ 5.8 ဘီလီယံကိစ္စဟာနှစ်ဖက်နိုင်ငံရေးအရာသဘောထားကွဲပြားနေတဲ့အဓိကအကြောင်းရင်းဖြစ်ပါတယ်။တိုင်းတိဆောက်မဲ့အစီအစဉ်ဟာအကုန်ကြများပြီးရည်မှန်းချက်ကိုထိရောက်အောင်မြင်အောင်လုပ်ပေးနိုင်မှာမဟုတ်ဘူးလို့ဒီမိုကရက်တီဘက်ကတုံ့ပြန်ပြောဆိုနေပြီးနယ်စပ်မှာခလုံးဝင်းလျှောက်ထားသူတွေကိုစီစစ်နိုင်ရေးအတွက်လွှင့်မှုကြီးကြပ်ရေးဆိုင်ရာတရားဥပဒေတရားသူကြီးတွေကိုတိုးမြင့်ခံထားတာ၊နေဆက်မှာစီစဉ်မှုတွေလုပ်နိုင်တဲ့ဤပညာတွေတိုးမြင့်တက်စင်တာတွေလုပ်နိုင်ရေးအတွက်ဒေါ်လာ 1.3 ဘီလီယံသုံးဆွဲဖို့အဆိုပြုထားပါတယ်။အဲ့ဒီအဆိုပြုချက်ဒီပါဝင်တဲ့အစိုးရသုံးစိမူကြမ်းတွေကိုအောက်လွတ်တော်ဒီမိုကရက်တီကတင်သွင်းထားကြပြီးဖြစ်ပြီးလာမယ့်သတင်းပတ်အတွင်းမှာလည်းထပ်မံတင်သွင်းကြဖို့အစီအစဉ်ထားပါတယ်။ Republican ရဲ့အဆိုပြုချက်ကိုအထက်လွှတ်တော်မှမဲခွဲဆုံးဖြတ်ဖို့လူများစုခေါင်းဆောင် Mitch McConnell ကစီစဉ်ထားပေမယ့်အင်္ဂါနေ့မှာတော့ဖြစ်နိုင်ခြေမရှိသေးပါဘူး။
ပရတီနိုင်ငံမှာပြေးခဲ့တဲ့နေ့ကရုရှားတရှိုးဟောင်းတူကိုအာယုံကျော်ထိခိုက်စေတဲ့ဓာတုအစိမ့်နဲ့တိုက်ခိုက်ခဲ့တဲ့ရုရှားထောက်လှမ်းရေးအကြီးအကဲတွေကိုဥရောပသမဂ္ဂ EU ကတန်ခတ်ပိတ်ဆို့လိုက်ပါတယ်။ဆာဂေးခရပါနဲ့တမင်ဖြစ်သူယူလီယာတို့ကိုဓာတုအစိမ့်နဲ့တိုက်ခိုက်မှုမှာတာဝန်ရှိတဲ့ရုရှားစစ်ဖက်ထောက်လှမ်းရေးအကြီးအကဲနဲ့ဒုတိယအကြီးအကဲပါဝင်တာဝန်ရှိသူ၄ဦးတို့ကို EU နိုင်ငံခြားရေးဝန်ကြီးတွေကဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့မှာမနေ့တနင်္လာနေ့ကတွေ့ဆုံပြီးတော့ပိတ်ဆို့မှုတွေချမှတ်လိုက်တာပါ။အရေးယူခံရတဲ့ရုရှားအရာရှိတွေရဲ့ခီးတော်လာခွင့်ကိုကန့်တက်လိုက်တယ်လို့ EU မှာရှိတဲ့သူတို့ရဲ့ပိုင်ဆိုင်မှုတွေကိုလည်းထိန်းချုပ်လိုက်တာပါ။တီတန်ခပိတ်ဆို့မှုဟာအခြေအမြင်မရှိတဲ့လုပ်ရပ်ဖြစ်တဲ့ဆိုပြီးရုရှားနိုင်ငံကပယ်ချလိုက်ပါတယ်။ဓာတ်ရုပ်အစိမ့်နဲ့တက်ခဲ့ခဲ့တယ်လို့ဆိုရဲဆွဆွဲမှုနဲ့ပတ်သက်ပြီးဘလို့အထောက်အထားမျိုးမှမကြားသေးဘူးလို့လည်းရုရှားအစိုးရပြောခွင့်ရသူဒီမီထရီပက်ရှ်ကော့ဖ်ကတုံ့ပြန်ပြောဆိုခဲ့ပါတယ်။အခုလိုမိတ်ဆွေမဆန်တဲ့လုပ်ရပ်ကိုလက်တုံ့ပြန်ခွင့်ရှိတယ်လို့လည်းရုရှားနိုင်ငံခြားရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။
အာဖဂန်နစ္စတန်နိုင်ငံဟာတင်းလာနေကစစ်ချေဆက်စခန်းတစ်ခုကိုတာလီဘန်အကြမ်းဖက်ရဲ့တိုက်ခိုက်မှုခံခဲ့ရပြီးတဲ့နောက်အင်္ဂါနေ့မှာအဲ့ဒီတိုက်ခိုက်မှုကနေပြန်လည်နှလန်ထုဖို့ကြိုးစားနေပါတယ်။တန်းပြည်အခြေပိုင်းမှာဖြစ်သွားခဲ့တဲ့အဲ့ဒီတိုက်ခိုက်မှုကြောင့်အနည်းဆုံးလူ45ဦးသေဆုံးပြီး80လောက်ထိခိုက်ဒဏ်ရာရခဲ့တာမှာအများစုဟာစစ်သားတွေဖြစ်တယ်လို့ဒေသခံရရှိတွေကပြောပါတယ်။အစိုးရကိုလိုလားတဲ့ပြည်သူစစ်အဖွဲ့တွေအတွက်စစ်တင်နန်းကြောင်းအဖြစ်အသုံးပြုပြီးထောင်လိုင်းအဖွဲ့ရဲ့ကွက်ကွက်မှုအောက်မှာရှိတဲ့အဲ့ဒီအဆောက်အုံတိုက်ခိုက်ခံရမှုကြောင့်တေဆုံးသူအရေးအတွက်ဟာမူလကထင်ထားတာလေပိုများလာနိုင်တယ်လို့ဆိုတဲ့စိုးရိမ်မှုတွေလည်းထွက်ပေါ်နေပါတယ်။တနင်္လာနေ့ကတာလီဘန်အသေးခံတိုက်ခိုက်ရေးသမားကဖောက်ခွဲပစ္စည်းတွေအပြည့်တင်ဆောင်လာတဲ့ဟန်ဗီကာကိုမိုက်ဒန်ဝါဒခရိုင်မှာအဲ့ဒီစစ်အခြေစိုက်စခန်းအတွင်းကပင်မအဆောက်အဦတွေကိုဝင်မောင်းပြီးတော့ဖောက်ခွဲတိုက်ခိုက်ခဲ့တာလို့ခရိုင်ကောင်စီဝင်ခဝါနင်းဆူလ်တန်နီကပြောပါတယ်။ တိုက်ခိုက်မှုကိုသူတို့ပြုလုပ်ခဲ့ခြင်းဖြစ်ကြောင်းတာလီဘန်ဖွဲ့ကပောက်ကွဲမှုဖြစ်ပြီးနိုင်ပိုင်းချာမှာပဲသတင်းမီဒီယာတွေထံကြေညာချက်ပေးပို့ခဲ့ပါတယ်။တိုင်းပြည်တစ်ဝက်လောက်ကိုထိန်းချုပ်ထားတဲ့တာလီဘန်ဖွဲ့ဟာနေ့စဉ်နေ့ပါတိုက်ခိုက်မှုတွေကိုပြုလုပ်နေတာမှာများသောအားဖြင့်စိုးရိမ်မှုတွေအပြည့်ရှိနေတဲ့အစိုးရလုံခြုံရေးတပ်ဖွဲ့တွေကိုပြစ်မှတ်ထားတိုက်ခိုက်လေရှိပါတယ်။
အာဖဂန်နစ္စတန်နိုင်ငံပြည်တွင်းငြိမ်းချမ်းရေးအတွက်ကတားနိုင်ငံမှာအမေရိကန်တို့နဲ့နရတဆွေးနွေးပွဲတွေဒီကနေ့ဆက်ပြီးကျင်းပနေတယ်လို့အာဖဂန်တာလီဘန်တို့ကပြောပါတယ်။အာဖဂန်ပြည်နယ်ပေါင်းစည်းရေးဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်ဆာမီခါလီဇတ်ဦးဆောင်တဲ့အဖွဲ့နဲ့တာလီဘန်ကိုယ်စားလှယ်တို့ကြားကတားမှာပြီးခဲ့တဲ့လအတွင်းအချိန်ချင်းတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီဇင်ဘာလတုန်းကလည်းအာရဗ်စော်ဘွားများပြည်ထောင်စု UAE မှာတွေ့ဆုံဆွေးနွေးခဲ့ကြပါသေးတယ်။ကတားကောင်းဆောင်တဲ့တွေ့ဆုံမှုဒိုဟာမြို့ကိုပါကစ္စတန်ဝန်ချုပ်အီမရာခန်မနေ့တနင်္လာနေ့ကရောက်လာချိန်မှာပဲတာလီဘန်တို့ရဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေစတင်တာပါ။အာဖဂန်ပြည်တွင်းစစ်ကိုနိုင်ငံရေးအရာအဖြစ်ရှာနိုင်ရေးစစ်ဆန်ညှိနှိုင်းမှုမှာပါဝင်ကူညီဖို့အားပေးတိုက်တွန်းတဲ့အနေနဲ့ကတားခီစဉ်တွင်တာလီဘန်တာဝန်ရှိသူတွေနဲ့လည်းဝန်ကြီးချုပ်ခန်တွေ့ဆုံမှုအလားအလာရှိတယ်လို့တန်တမန်ရက်ကွက်ကလာတဲ့သတင်းရင်းမြစ်တွေက VOA ကိုပြောပါရယ်။ပဋိပက္ခတွေအဆုံးသတ်ရေးတာလီဘန်တို့နဲ့တန်တမန်ရေးကြိုးပမ်းမှုတွေလက်တလောလာတွေအတွင်းတိတိတသာတိုးတက်လာပေမဲ့တိုက်ခိုက်မှုတွေကတော့ရပ်မသွားသေးပါဘူး။
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
်ဖီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။အိန္ဒိယဆွေကဖမ်းဆီးမှုတွေပြုလုပ်လာနေတာကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးဖို့စ조사ရင်းအိန္ဒိယဘင်္ဂလားဒေ့ရှ်နယ်စပ်မှာပိတ်မိနေတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်32ယောက်ကိုအိန္ဒိယဆွေကအင်္ဂါနေ့မှာဖမ်းဆီးလိုက်ပါတယ်။သူတို့အနေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံထဲကိုဝင်ဖို့စ조사တာကိုဘင်္ဂလားဒေ့ရှ်အဆိုရကလက်မခံတာကြောင့်အဲ့ဒီလိုနေစပ်မှာပိတ်မိနေကြတာပါ။အိန္ဒိယနိုင်ငံအတွင်းကနေရာအနှံ့မှာဖြန့်ကျက်ရောက်ရှိနေကြတဲ့ထောင်နဲ့ချီတဲ့ရိုဟင်ဂျာတွေဟာတိုင်းပြည်အတွက်လုံခြုံရေးအရာအနေရှိတဲ့ဆိုပြီးမြန်မာနိုင်ငံဘက်ပြန်ပို့ရေးအတွက်လက်ရှိအာဏာရဟိန္ဒူဘာသာရေးအစိုးရအစိုးရကဆင်းအတိအကျကောက်ယူဖို့ဒေသခံအာဏာပိုင်တွေကိုညှိကြချက်ထုတ်ပြန်ပြီးတဲ့နောက်မှာရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးနေကြတာဖြစ်ပါတယ်။အမျိုးသမီးနဲ့ကလေးငယ်တွေပါပါဝင်တဲ့ရိုဟင်ဂျာအုပ်စုဟာအိန္ဒိယဘင်္ဂလားဒေ့ရှ်နယ်စပ်ကနိုမန်စလန်မှာတောက်ကြနေကြတဲ့ကပြိမိနေကြကြတာလို့ဆိုပါတယ်။သူတို့ကိစ္စအတွက်နှစ်ဖက်နေဆက်အရာရှိတွေအကြအပြန်အလှန်ဆွေးနွေးမှုတွေပြုလုပ်တာမအောင်မြင်ဖြစ်ခဲ့ပြီးတဲ့နောက်မှာသူတို့ကိုအိန္ဒိယအာဏာပိုင်တွေကဖမ်းဆီးလိုက်တာပါ။သူတို့ကိုတရားမဝင်ဝင်ရောက်လာတဲ့နိုင်ငံခြားသားအဲ့ဥပဒေနဲ့ဖမ်းဆီးလိုက်ခြင်းဖြစ်ကြောင်းဘင်္ဂလားဒေ့ရှ်နဲ့နယ်နိမိတ်ချင်းထိစပ်နေတဲ့အိန္ဒိယနိုင်ငံထရီပူရပြည်နယ်ရဲရရှိအဂျေကူမာဒတ်စ်ကပြောပါတယ်။အခုထွက်ပြေးလာကြတဲ့ရိုဟင်ဂျာတွေဟာအိန္ဒိယနိုင်ငံကက်ရှမီးရ်ပြည်နယ်မှာနေထိုင်ကြသူတွေဖြစ်ပြီးတချို့က UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးကထုတ်ပေးထားတဲ့ ID card တွေကန်ဆောင်ထားကြတယ်လို့ဆိုပါတယ်။မကြသေးနေတော့ကပဲရိုဟင်ဂျာ9ဦးကိုအိန္ဒိယအစိုးရကမြန်မာနိုင်ငံဘက်ကိုပြန်ပို့ခဲ့ပြီးဖြစ်ပါတယ်
။ရခိုင်ပြည်နယ်အတွင်းအစိုးရတပ်ဖွဲ့တွေနဲ့အေအေရခိုင်တပ်မတော်ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်နေရစွန့်ခွာထွက်ပြေးနေကြရသူတွေအတွက်အထူးစိုးရိမ်ပူပန်မိကြောင်းဒေသတွေမှာအကူအညီရေးလုပ်ငန်းတွေလှုပ်ဆောင်နေကြတဲ့ INGO နိုင်ငံကအကူအညီပေးရအဖွဲ့တွေကဒီကနေ့ဇန်နဝါရီလ22ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်လိုက်ပါတယ်။တိုက်ပွဲတွေအပြင်ဖိနှိပ်ညှဉ်းပန်းမှုတွေဖြစ်ပေါ်နေတဲ့သတင်းတွေထွက်ပေါ်နေတာကြောင့်ဒေသခံတွေအကြားစိုးရိမ်မှုတွေထွက်ပေါ်နေတဲ့အပြင်အမျိုးသားအမျိုးသမီးနဲ့ကလေးငယ်ခန့်မှန်းခြေ 9,000 လောက်အိုးအိမ်စွန့်ခွာထွက်ပြေးကြကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်။အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပေါ်နေတယ်လို့ဆိုရဲမြို့နယ်၅မြို့နယ်ကိုစာနာမှုအကူအညီတွေပို့ပေးနိုင်ရင်အတွက်လည်းကြီးမားတဲ့ကန့်သတ်မှုတွေနဲ့ရင်ဆိုင်နေရကြောင်းအဲ့ဒီကန့်သတ်ထားမှုတွေကိုဖြေလျှော့မပေးဘူးဆိုရင်တော့ရခိုင်ပြည်နယ်အလဲပိုင်းနဲ့မြောက်ပိုင်းဒေသကအခက်အခဲတွေနဲ့ရင်ဆိုင်နေရတဲ့ဒေသခံတွေကိုပြည်ရင်းပြည်ပကအကူအညီပေးရအဖွဲ့အစည်းတွေအနေနဲ့အသက်ကယ်ဆယ်ရေးအတွက်လိုအပ်တဲ့အကူအညီတွေပို့ပေးနိုင်မှာမဟုတ်ကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်။ဘေးထုတ်ကတည်နေတဲ့ဒေသခံတွေကိုလက်ရှိချင်းနေမှာအကူအညီပေးနေတဲ့ရခိုင်လူမှုအဖွဲ့အစည်းတွေနဲ့ကြက်ချင်တဲ့အဖွဲ့တွေကိုကျေးဇူးတင်ကြောင်းပဋိပက္ခဖြစ်နေတဲ့ဒေသတွေကိုအကူအညီပေးနိုင်ရေးအတွက်လက်ရှိနဲ့အကူအညီပေးနေပြီဖြစ်တဲ့အဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်ရေးတို့အတွက်လည်းသူတို့အနေနဲ့အစင်သင်ရှိကြောင်း INGO အဖွဲ့တွေကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အဲ့ဒီကြေညာချက်ကိုတော့ Oxfam Norwegian Refugee Council, Masigo, Save the Children, World Vision စတဲ့ INGO အဖွဲ့ပေါင်း18ဖွဲ့ကလက်မှတ်ရေးထိုးထုတ်ပြန်ခဲ့တာဖြစ်ပါတယ်
။ရုရှားနိုင်ငံမှာတချို့မှုနဲ့ဖမ်းဆီးခံထားရတဲ့အမေရိကန်နိုင်ငံသားကိုအာမခံပေးဖို့ရုရှားတရားရုံးကညှင်းဆဲလိုက်ပါတယ်။ဒီဇင်ဘာ28ရက်နေ့ကဖမ်းဆီးခံလိုက်ရတဲ့ ပေါ်ဝီလန်ဟာအမေရိကန်နဲ့ဗြိတိန်နှစ်နိုင်ငံပူးတွဲနိုင်ငံသားခံယူထားသူဖြစ်ပြီးသူ့ကိုတချို့လုပ်ငန်းတွေလှုပ်ဆောင်နေစဉ်ဖမ်းဆီးလိုက်တာလို့ရုရှားလုံခြုံရေးအဖွဲ့ FSB ကပြောဆိုထားပေမဲ့သူ့အပေါ်ဆွေးကြေတင်ထားတဲ့အသေးစိတ်အချက်လက်ကိုတော့ထုတ်ပြန်ခြင်းမရှိပါဘူး။သူ့မှာအပြစ်မရှိကြောင်းမိသားစုဝင်တွေကတော့ပြောဆိုထားပါတယ်။အသက်48နှစ်အရွယ်ဝီလန်ဟာသူ့အမှုအတွက်ဆက်လက်လှုပ်ဆောင်နေစဉ်အတွင်းအာမခံရဖို့အင်္ဂါနေ့ကမော်စကိုမြို့တရားရုံးကိုရောက်လာပေမဲ့တရားသူကြီးကအာမခံပေးဖို့ညှင်းဆဲခဲ့တာပါ။ရုရှားအစိုးရရဲ့တချို့တဦးအဖြစ်နဲ့အမေရိကန်နိုင်ငံအတွင်းက Conservative နိုင်ငံရေးလှုပ်ရှားမှုအဖွဲ့တွေကိုထိုးဖောက်ဝင်ရောက်ဖို့ကြိုးစားနေတဲ့ရုရှားနိုင်ငံသူမာရီယာဘူတီနာနဲ့ဝီလန်ကိုရုရှားဘက်ကအလဲအလဲလုပ်မယ်ဆိုတဲ့ခံမှန်းပြောဆိုမှုတွေထွက်ပေါ်နေပါတယ်။ဘူတီနာဟာအမေရိကန်မှာတချို့မှုနဲ့စီရင်ချက်ချခံထားရတာပါ။ဝီလန်ကိုအကျဉ်းသားချင်းလဲလှယ်ဖို့စီစဉ်နေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတာဟာမှန်မှန်ကန်ကြောင်းရုရှားအစိုးရဘက်ကညှင်းဆဲထားပါတယ်။
ကနေဒါနိုင်ငံမှာဖမ်းဆီးထိန်းသိမ်းထားတဲ့တရုတ်နိုင်ငံက Huawei နှီးပညာလုပ်ငန်းကြီးရဲ့ထိတ်တန့်အရာရှိကိုလွှဲပြောင်းပေးရေးအမေရိကန်နိုင်ငံဘက်ကတောင်းဆိုချက်ကိုရှုတ်သိမ်းပေးဖို့တရုတ်နိုင်ငံကဒီကနေ့အင်္ဂါနေ့မှာတောင်းဆိုလိုက်ပါတယ်။အမေရိကန်ရဲ့လှုပ်ရှားဟာကနေဒါနဲ့တရုတ်နိုင်ငံတို့ရဲ့ဆက်ဆံရေးအပေါ်ဆိုးဝါးစွာထိခိုက်စေတယ်လို့လည်းပြစ်တင်ပြောဆိုပါတယ်။မင်ဝမ်ဇူးရဲ့အမှုကတမန်ကိစ္စမဟုတ်တယ်လို့တရားခဏတွေလွှဲပြောင်းပေးဖို့အမေရိကန်နဲ့ကနေဒါနိုင်ငံတို့ကြားသဘောတူညီချက်ကတရုတ်နိုင်ငံသားတွေရဲ့လုံခြုံရေးအကျိုးစီးပွားနဲ့တရားရေးဆန်ရရပိုင်ခွင့်နဲ့အပေါ်ထိပါနေတယ်လို့တရုတ်နိုင်ငံခြားရေးဌာနပြောခွင့်ရသူဟွာချောင်းရင်ကပြောပါတယ်။မန်ကကိုအမေရိကန်ဘက်ကဖန်ရန်ထုတ်ထားတာကိုပြန်ရုပ်သိမ်းပြီးတရားခဏလွှဲပြောင်းပေးဖို့ကနေဒါကိုတရားဝင်တောင်းဆိုတာမျိုးမလုပ်ဖို့လဲတရုတ်နိုင်ငံကတောင်းဆိုကြောင်းပြောခွင့်ရသူကဆိုပါတယ်။ Huawei အရာရှိမန်ကိုဖမ်းဆီးထားတဲ့အပေါ်တိတာစွာလက်တော့မြန်တဲ့အနေနဲ့တရုတ်ကဖမ်းဆီးထားတဲ့ကနေဒါနိုင်ငံသားနှစ်ဦးကိုပြန်လုပေးဖို့ကနေဒါပညာရေးလောကနဲ့သံတမန်ဟောင်းတရားကျော်တို့ကလက်မှတ်ရေးထိုးတောင်းဆိုလိုက်ပြီးနောက်မှာပဲပြောခွင့်ရသူဟွာချောင်းရင်ရဲ့မတ်ချက်စကားထွက်ပေါ်လာတာပါ။မန်ကကတော့ဗန်ကူဘာကဒူဘိုင်နယ်အိမ်ကြီးမှာအကျယ်ချုပ်ကြခံနေရတာဖြစ်ပြီးတရုတ်နိုင်ငံမှာအချင်းကျနေတဲ့ကနေဒါနိုင်ငံသားနှစ်ဦးတို့ကတော့ရှေ့နေတွင်နဲ့တွေ့ခွင့်မရသေးဘူးလို့သူတို့နဲ့အဆက်အသွယ်ရှိသူတွေကပြောပါတယ်။
ရုရှားနဲ့ဂျပန်ကြားဆယ်စုနှစ်ပေါင်းများစွာပိုင်ဆိုင်မှုအငင်းပွားနေတဲ့နယ်မြေကိစ္စကိုဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့တွေ့ဆုံဆွေးနွေးနေကြပါတယ်။ရုရှားနိုင်ငံရဲ့တောင်ပိုင်းအဆုံဆုံးဒေသတစ်ခုကိုဆိုဗီယက်ပြည်ထောင်စုခေတ်ကဒုတိယကမ္ဘာစစ်နောက်ပိုင်းရက်တွေမှာသိမ်းပိုက်ခဲ့တဲ့ဒေသနဲ့ပတ်သက်ပြီးနှစ်နိုင်ငံအကြားအငင်းပွားနေကြတာဖြစ်ပါတယ
်ကိုယ်ဆောင်လည်းနဲ့နောက်နန်းလောင်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်ရတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့ကချင်ပြည်နယ်အစိုးရအဖွဲ့ဝင်ကိုနှုတ်ထွက်စာတင်ခိုင်းတာနဲ့ပတ်သက်တဲ့သတင်းကိုတင်ဆက်ပေးကြပါမယ်ကချင်ပြည်နယ်အစိုးရအဖွဲ့ဝင်ဝင်ကြီး3ယောက်ကိုနှုတ်ထွက်စာတင်ခိုင်းတာနဲ့ပတ်သက်ပြီးတော့ပြည်သူကိုထုတ်ပြန်ပေးဖို့ကချင်ပြည်နယ်အခြေဆိုင်အရက်ဖက်အဖွဲ့ကြီး38ဖွဲ့ကဝင်ကြီးချုပ်ဒေါက်တာခက်အောင်စီလိမ့်မူပြီးတော့ဇန်နဝါရီလ21ရက်တင်းသာနေရဲဆွဲနဲ့စာပေးဖို့ထားပါတယ်။အဲဒီဝင်ကြီး3ယောက်ထဲကတယောက်ကိုတာဝန်ကနေရဲဆိုင်လိုက်ပြီးတော့ဇန်တယောက်ကိုတော့မိမိသဘောဆန္ဒအလျောက်နှုတ်ထွက်ခွင့်ပေးလိုက်တယ်ဆိုတော့တမရရဲ့အမိန့်စာနှစ်ဆောင်ထွက်လာတဲ့တရက်ထဲမှာလူမှုအဖွဲ့တွေကဝင်ကြီးချုပ်စီကိုစာပေးပို့တာပါဝင်ကြီး၃ယောက်ဖြစ်ရတဲ့ပတ်သက်ပြီးတော့ထင်မြင်ယူဆချက်တွေကလည်းအမျိုးမျိုးကွဲပြားနေပါတယ်ပြည်စုံကတော့ VOA မြန်မာပိုင်းသတင်းထောက်မမေခါကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင
်ကချင်အစိုးရအဖွဲ့ဝင်ကြီး၃ဦးကိုဝင်ကြီးချုပ်ကနှုတ်ထွက်ခိုင်းခဲ့ပြီးဇက်တိုက်ဆိုးသလိုပဲသမရဦးဝင်းမြင့်လက်မှတ်ရေးထိုးထားတဲ့အမိန့်ကြော်ညာစာနှစ်ဆောင်နဲ့ဝင်ကြီး၃ဦးကိုတာဝန်ကရက်စဲနှစ်ဦးကိုတော့အနားယူခွင့်ပေးလိုက်တာပါဒီကိစ္စနဲ့ပတ်သက်ပြီးဝင်ကြီးချုပ်ဒေါက်တာခတ်အောင်စီကိုစာပေးပို့ထားတဲ့အရက်ဖက်အဖွဲ့စည်း38ဖွဲ့တွေကကိုယ်တလဲတဦးဖြစ်တဲ့ဒေါက်ခေါနန်ကသူတို့သဘောထားကိုအခုလိုပြောဆိုလိုက်ပါတယ
်။ဘာပဲဖြစ်ဖြစ်ခုဝင်ကြီးချုပ်တုံးအိုးတခါလဲအဲ့လိုမျိုးဖြစ်ဖြစ်ထဲရတဲ့အတွက်ကြောင့်ကျမတို့ကအဲတော်တော်တော့စိုးရိမ်နေတယ်။ခုအခုလောလောဆယ်မှာကျတော့ကျမတို့ဒီမစ်ဆွန်စီဗန်ကင်းနဲ့ပတ်သက်ပြီးမှရောအပြည့်တော့ဒီလေးလာအတွက်ဒီ assist ဖရာဒီ IDP နဲ့ပတ်သက်ပြီးမှရောကျမတို့ကဒီ peace process မှာလည်းနည်းနည်းဟိုအဖြစ်နေတဲ့အချိန်မှာဒီလိုမျိုးချက်ချင်းရုပ်ရက်ပေါ့နော်ဖြစ်လာတဲ့အတွက်ကြောင့်ကျမတို့ကတော်တော်စိုးရင်ကြီးတယ်အဲပြီးတော့ဘာကြောင့်ဆိုတာလဲကျမတို့ကအကျိုးအကြောင်းကတိခဲခိုင်လုံမှုကျမတို့မရရှိနိုင်ဘူး who is not on နဲ့ပတ်သက်ပြီးမှကျတော့ကျမတို့ဒီဒီလိုချို့အနေနဲ့ကျမကျမတို့တွေ့ရှိတာကသူ့လုပ်ငန်းပိုင်ကိုသူလုပ်ဆောင်နေတာပဲကျမတို့ကြည့်ပါတယ်လို့အဲပြီးတော့သူ့စီမံကျတော့တိုင်ထားတာလည်းမရှိဘူးလို့ကျမတို့ခံယူပါတယ်လို့
ပြည်နယ်လွတ်တော်ကိုယ်စားလှယ်တွေကြားမှာတော့အမြင်သဘောထားကွဲလွဲမှုတွေရှိနေပါတယ်ဒီဝင်ကြီးတော်ဦးလှုပ်ရည်ကန်ရည်နဲ့ပတ်သက်လို့ဖားကန့်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးတာရှိလာဆိုင်အမြင်ကတော့
ကျွန်တော်တို့ကတော့ဥပမာသူရပြည်ဆိုကျွန်တော်ဆိုရင်လွတ်တော်မှာသူတက်ဆိုင်တဲ့မေးခွန်းတွေမေးတာပေါ့သူတို့လာဖြေတာပေါ့နော်လာဖြေတဲ့ပုံမှာ မေကွန်းတော်တော်များများအကျဉ်းသားမှုမရှိတာခံများများပေါ့အဲ့ဒါတွေတော့ရှိတာပေါ့ဒါပုံွေးလည်းလည်းပြည်သူတယောက်တော်ကိုယ်စားတယောက်အနေနဲ့မေးမယ်ဆိုရင်လည်းဒါပြည်သူတယောက်အနေနဲ့မေးမယ်ဆိုရင်လည်းဒါကျွန်တော်တို့ဒါပုံွေးလည်းပြည်သူတယောက်အနေနဲ့ပြောမဆိုရင်လည်းကျွန်တော်ကဖတ်ကမှနေတာဖြစ်တဲ့ကျွန်ဖတ်ကကဒီတဘာဝတရားစာတွေများစွာပေါ်တဲ့နေရာဆိုတော့ကြောက်စိတ်ထုထည့်ကြောက်ခင်းပေါ့ဒီလောက်ကတည်းနဲ့ပတ်သက်ပြီးမှလည်းဒီတခြားစာပေါ်တော့ဒါကဘုရုံးကပုံစံအတိုင်းပဲဖြစ်နေတယ်ဆိုတာတော့ပြောချင်တာပေါ့
ဆွန်ဘရာဘွန်ပြည်နယ်လွှတ်တော်ကိုယ်စားလှယ်တော့ဂျေထုရောအမြင်ကတော့
ဆက်ဆံတဲ့ဟာတော့ جماعه အဆင်ပြေပါတယ်ဒါပေမဲ့ جماعه တို့တောင်တန်းဒေတာကိုတော့မျက်မျက်တတတော့ဖြစ်စေချင်တာပေါ့အဲဘာပဲဖြစ်ဖြစ်တပေါ့ပညာရေးပြီးဖြစ် جماعه ရေးပြီးဖြစ်တော့ပေါ့နော်ဒါပေမဲ့တခါလေ جماعه တို့ဟာ جماعه ပညာရေးတို့ جماعه ရေးတို့တခါလေကျရင် جماعه တို့တောင်တန်းဒေတာအတိတ်ဥစားမပေးတော့နည်းနည်းအဲ့ဒီမှာဟိုဟာဖြစ်တဲ့ဟာအဲ့လောက်ပါပဲရှိအဲ့ဒါဒီပဲရှိပါတယ် جماعه
ကချင်ပြည်နယ်တယန်ဇာတနဲ့ပဝင်းကျင်ထိန်သိမ်းရေးဝန်ကြီး UH လအောင်ကိုတာဝန်ကနေရက်စဲကြောင်းနဲ့တခြားအစိုးရအဖွဲ့ဝင်ဝန်ကြီးနှစ်ဦးဖြစ်တဲ့စိုက်ပျိုးရေးနဲ့ဆယ်မြောင်းဝန်ကြီးဦးမြသိန်းနဲ့လူမှုရေးဝန်ကြီးဒေါက်တာသင်းလွင်တို့ကိုတော့သူတို့သဘောဆန္ဒအရပြည်နယ်ဝန်ကြီးတာဝန်ကနေနှုတ်ထွက်ခွင့်ပြုလိုက်ကြောင်းကမရအဦးဝင်းမြင့်လက်မှတ်ထိုးထုတ်ထားတဲ့တရားအမိန့်ကြော်ညာစာတွေထဲမှာဖော်ပြထားပါတယ်ပြီးခဲ့တဲ့ရက်ပိုင်းကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ရဲ့လမ်းညွှန်ချက်ဆိုပြီးကချင်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာခက်အောင်ကပြည်နယ်ဝန်ကြီး၃ဦးကိုမိမိသဘောဆန္ဒအလျောက်ယာတုကနေနှုတ်ထွက်ကြောင်းစတင်ဖို့ညွှန်ကြားခဲ့တယ်လို့ခုလိုယာတုကနေနှုတ်ထွက်ခိုင်းတာဟာအုပ်ချုပ်ရေးအဖွဲ့အထက်အစဉ်စဉ်ရဲ့ညွှန်ကြားချက်ဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်။အဲဒီနောက်သမရရဲ့အမိန့်ကြော်ညာစာတွေထွက်လာတာပါလက်ရှိပြည်내ဝင်ကြီးတုံမနှုတ်ထွက်ဖို့ဝင်ကြီးချုပ်ကပြောရမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကလက်ညွန့်တဲဆိုတာနဲ့ပတ်သက်ပြီးတကယ်လို့ဆောင်ခံခြင်းဟုတ်မဟုတ်ကိုတော့ခုထိရှင်းရှင်းလင်းလင်းမသိရသေးပါဘူးကချင်ပြည်내အစိုးရအဖွဲ့ဝင်ဝင်ကြီးတုံကိုပြည်내ဝင်ကြီးချုပ်ကနှုတ်ထွက်ခိုင်းတဲ့ကိစ္စစုံစမ်းစစ်ဆေးဖို့လုပ်နေတယ်လို့လည်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြောရေးဆိုခွင့်ရှိသူဒေါက်တာမျိုးညွန့်က VOA ကိုပြောဆိုထားပါတယ်ဒါပေမဲ့အခုလိုသမရအမိန့်ကြော်ညာစာတွေထွက်လာပြီးနောက်ပိုင်းမှာပါတီကစုံစမ်းစစ်ဆေးမှုလုပ်အောင်မလားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးရှင်
။မမေခသတင်းပေးပို့ထားတာဖြစ်ပါတယ်။ခုထမှာတော့ AA နဲ့မြမတက်မရွန်ချာမှာဆက်ပြီးဖြစ်ပွားနေတဲ့တိုက်ပွဲနောက်ဆုံးအခြေအနေတွေကိုလည်းတင်ဆက်ပေးကြပါမယ်။မြမတက်မရွန်နဲ့ရခိုင်တက်မရွန် AA တို့ကြားချင်းပြည်နယ်ပလောင်ဝါမြို့နယ်ဘက်မှာဒီကနေ့တိုက်ပွဲဖြစ်ပြီးတော့တက်မရွန်ဘက်ကလေးချောင်းကနေမှတိုက်ခိုက်ခဲ့လို့ဒေသခံတွေကပြောပါရတယ်။အဲ့ဒီအခြေအနေကြောင့်ဒေသခံကြေးရွာသားတွေဥယင်စွန့်ခွာပြီးတော့ထွက်ပြေးတိမ်းရှောင်နေရတယ်လို့လည်းပြောဆိုထားပါရတယ်။ပြည်စုံကတော့ထိုင်းချေဆိုင်ပြည်ဝင်မြမပိုင်းသတင်းတောက်နိုင်ကွင်းကသတင်းပေးပို့ထားပါရရှင်
။ဟုတ်ကဲ့ပါ။ဒီကနေ့အင်္ဂါနေ့နေ့လယ်ပိုင်းမှာချင်းပြည်နယ်ပလက်ဝါမြို့နယ်တွင်ရခိုင်တပ်မတော်ခြေပြုတ်နေတယ်လို့ယူဆရတဲ့နေရာတွေကိုတပ်မတော်ကလည်းရဟတ်ရင်နဲ့တိုက်ခိုက်နေတယ်လို့ဒလက်မေဒေတာခန့်ရွာသားသူကပြောပါတယ်
။ဒီတမိုင်း30မိနစ်ကဒီဆွေရဆက်နေတဲ့နေ့ကဒလက်မေအရှိကတင်းနဲ့ဝါကူဝါရွာအကြမ်းမပုံပုံလို့ကြေးပြီးတော့ရှာခဲ့တယ်။တပ်မတော်ကအမန္တရခိုင်တပ်မတော်အေအေရှိတယ်ဆိုတဲ့အထင်နဲ့ပုံပုံကြေးခဲ့တယ်။ရွာအနားမှာကိုရွာသားတွေကအခုထိနေပြီးတော့အခုဒီလိုတော့ကလဲဝါးကွန်ဒါဆက်လက်လေးတွေနဲ့ဆင်ပေါ်တဲ့အစီအစဉ်လုပ်နေကြတယ်လို့ပြောတယ်
။ပလဝါမြို့နယ်လူမှုကူညီရေးဖွဲ့တာဝန်ခံကိုကျော်အောင်ကတော့တိုက်ပွဲဖြစ်ပွားတဲ့နေရာဟာပလဝါမြို့နယ်အလှမ်းဝေးနေတာကြောင့်ဖြစ်စဉ်ကိုမသိရသေးပေမဲ့ရဟတ်ရင်နဲ့အဲ့ဒီဘက်ကိုဥတီသွားနေတဲ့အကြောင်းပြောဆိုပါရစေ
။လေကြတော့ဒီသူတို့ကတော့မြေတော့မြေပါလေဒီပလဝါမြို့ကနေပြန်တန်းလာတော့နှစင်းတော့မြေလိုက်တယ်။ထပ်ပန်းကဒီလူထုတွေအများအားဖြင့်ကတော့အတန်တရာကြားနေရတယ်အဲ့လိုပဲပြောတယ်။လက်နက်ကြီးအတန်တွေကတော့တော်တော်လေးကြားနေရတယ်လို့တော့အဆက်တွေရတယ်ဒါပေမဲ့ဘလို့ဖြစ်တယ်ဆိုတာတော့ကျွန်တော်တို့လည်းဘာမှတော့မသိဘူးကြားရင်
ဇန်နဝါရီလ19ရက်နေ့ကလည်းမြမတမတော်နဲ့ရခိုင်တမတော်အေအေတို့တိုက်ပွဲဖြစ်စဉ်တွင်ပလက်ဝါမြို့နယ်ဒလက်မီနယ်အဆောင်ဝရွာကြားမှာလက်နက်ကြီးကြီးတွေကြားရောက်ခဲ့လို့ကြေးရွာသားတို့ရွာကနေတင်းရှောင်နေရတယ်လို့အဲ့ဒီဒလက်မီဒေသခံသူကပဲဆက်ပြောပါရတယ်
။ဒီကိုယ်ကနေသူတို့လှမ်းပြလိုက်တယ်ဒလက်မီကြေးရွာရင်းနဲ့တော့ဝတ်ကူဝါဒါနာမှာအဲ့နာမှာလက်နက်ကြီးမရှိကြတဲ့ဒါမှလူတွေတော့ထိခိုက်မှုရှိလိုက်ပါဘူး။ပြီးတော့ဟိုအရင်အပေါ်နာလေးနာမရှိတဲ့အတောင်ဝရွာမှာလည်းကလည်းဒီကကြားတယ်ဒါပေမဲ့သူကမပေါ့ဘူးမကွေးဘူးအေးအေးအတိုင်းကိုရှိတယ်အိမ်မှာတော့တော့ထိုင်နေပြီးတော့အခုဒီကြောင်းလာတာတော့ကျွန်တော်စရင်အများဆိုရင်လူပေါင်းလား190လောက်ရှိမယ်ပေါ့ဘလောကရောအောက်ပိုင်းပေါ့ရခိုင်ပြည်နယ်မင်းဝါတို့တင်မာတို့ဘလောကမျိုးနဲ့ဒီမှာနှမရာတို့စီမျိုးရှိတဲ့နေ့ဆက်ရွာတွေမှာပဲအဲ့လိုမျိုးခိုကဲပြီးတော့နေကြတယ်ပေါ့
ဇန်နဝါရီလ20ရက်နေ့ကရခိုင်ပြည်နယ်ဗူဒီတောင်မြို့နယ်ဥယင်သာရွာနီးနဲ့ နှစ်ဆက်တရနေ့တုန်းကကြောက်တော်မြို့နယ်တောင်မင်းငလာကြီးရွာငပြောချောင်းရွာဘက်မှာတမရုံနဲ့ရခိုင်လက်နက်ကန်အေအေတို့ကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွင်အခုလက်ရှိတိုက်ပွဲဖြစ်ပွားနေတာနဲ့ပတ်သက်လို့သတင်းထုတ်ပြန်လာမတွေ့ရသေးသလို
အေအေပြန်ကြားရေးတာဝန်ခံနဲ့2019ဇန်နဝါရီလအထိမြန်မာတပ်မတော်နဲ့ရခိုင်တပ်မတော်အေအေတို့တိုက်ပွဲဖြစ်ပွားနေတယ်လို့ဇန်နဝါရီလ၄ရက်နေ့ကမြန်မာအစိုးရရဲကင်းစခန်း၄ခုကိုအေအေဘက်ကတိုက်ခိုက်ပြီးနောက်ပိုင်းနှစ်ဖက်တိုက်ပွဲတွေပုံမှန်ပြင်းထန်လာနေခဲ့ပါတယ်ဒီလိုဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ရခိုင်ပြည်နယ်ဗိုလ်တီတောင်ရသိပ်တောင်မောင်သောကြောက်တော်နဲ့ဘုံတို့ကျ
နိုင်ငံဆိုင်ရာလူခွင့်ထူးကိုစလေရဟင်းလျက်ဘင်္ဂလားဒေ့ရှ်ခီးစင်အကြောင်းကိုပြောပြချင်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ကုလသမဂ္ဂမြန်မာနိုင်ငံဆိုင်ရာလူခွင့်မြန်မာနိုင်ငံလူခွင့်ဆိုင်ရာထူးကိုစလေရဟင်းလီကဒီကနေ့မှာတော့ကောက်ဆက်ဆစားမှာရှိတဲ့ဒုက္ခသည်တွေနဲ့တွေ့ဆုံပြီးတော့စခန်းတွေကချိန်နေပြီးနေရက်ပြန်ရည်အစီအစဉ်နဲ့ပတ်သက်လို့စုံစမ်းမေးမြန်းခဲ့ပြီးတော့ကိုယ်တိုင်တွေ့ခဲ့ဆတဲ့ဒုက္ခသည်ချို့ကပြောပါတယ်။ဒုက္ခသည်တွေကတော့ရခိုင်ပြည်နယ်မှာလက်တလောပရိခါတွေဖြစ်ပွားနေတဲ့အခြေအနေတွေနဲ့နေရက်ပြန်ရည်အစီအစဉ်ပေါ်မှာစိုးရိမ်မှုတွေကိုပြောပြခဲ့ပါတယ်။ပြည်စုံကတော့ဆက်သွယ်စုံစမ်းထားတဲ့မဆုမွန်ကပြောပြပေးပါလိမ့်မယ်ရှင်။
မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားက0ဇုံကြားခံနေမြေမှာရှိနေကြတဲ့ဒုက္ခသည်တွေကိုတွားရောက်တွေ့ဆုံပြီးနောက်တနေ့မှာပဲလူခွေဆိုင်ရာကုလအထူးကိုယ်စားလှယ်ယဟီလီဟာကော့ဘဇားမှာရှိတဲ့အကူအညီပေးရေးအဖွဲ့အစည်းတွေကတာဝန်ရှိသူတွေနဲ့ဒုက္ခသည်တချို့ကိုတွေ့ဆုံခဲ့ပြီးတော့ရခိုင်ပြည်နယ်ကအခြေအနေတွေနဲ့နေရပြောင်းမဲ့အစီအစဉ်ပေါ်ဒုက္ခသည်တွေရဲ့သဘောထားကိုမေးမြန်းခဲ့တာပါကုတုဘလောက်ဒုက္ခသည်စခန်းတွေ့ဆုံရမှာပါဝင်ခဲ့တဲ့ရိုဟင်ဂျာဒုက္ခသည်တွေကတော်ဝင်ရှိသူတူလည်းဖြစ်ရခိုင်ပြည်နယ်မောင်နှုံးမြို့နယ်ကကျောင်းဆရာတူလည်းဖြစ်ခဲ့တဲ့ဦးမာမောအာလီကတော့ဒုက္ခသည်တွေနေရပြန်လို့ပြင်မဲ့တိုက်ပွဲတွေဖြစ်ပွားနေတဲ့အခြေအနေတွေနဲ့လက်ရှိအစီအစဉ်ပေါ်မှာဆွေးနွေးမှုတွေကိုလူခွေကိုယ်စားလှယ်ထံတင်ပြခဲ့တယ်လို့ပြောပြပါတယ်
။ဆောပထမဆုံးတော့ဟိုအခုလက်ရှိမြန်မာနိုင်ငံရခိုင်ပြည်နယ်အခြေအနေကိုမြင်ရတဲ့ဒုတိယကျွန်တော်ကမ်းရအခြေအနေကိုမြင်ရတဲ့တတိယကျွန်တော်ကပြန်သွားတဲ့နိုင်ငံတွေကိုဘလို့တင်လဲပါရဲ့လူမင်းကျတာပေါ့အကန်တင်နေမှာအမီနေဆဲမှာလာပြီးတက်ပွဲတစားပြီးနေဆိုတော့အဲ့ဒါကျွန်တော်ရဲ့ပြန်သွားမယ်အစီအစဉ်ကိုနောက်နေမယ်လို့ရှင်စားပါလို့ဆိုပြီးတင်ကြခဲ့တယ်အဲအဲ့နောက်တစ်ခုကဒီရေနေစီအမေတူတာတဲ့ MOU ကိုပဲအတက်မဲ့ပြီးတော့အဲကျွန်တော်ကိုဟိုပြန်ကိုဖို့ရှင်းလာနေလို့ဆိုတာကျွန်တော်ကဒီတော့လည်းအဲ့ဒီ MOU ကိုလက်မခံဘူးအဲ့ဒီ MOU မှာကျွန်တော်ရဲ့လူလာကြလို့တောင်းဆိုချက်တွေပါမှလည်းပါရမဟုတ်ဘူးအဲ့ဒါလက်မခံနိုင်ဘူးလို့ပြောတာပြီးသားပဲအဲ့ဒါကိုလည်းနိုင်ငံတကာကဝိုင်းပြီးတော့အကောင့်တေပေါ်ပေါ်တရှိသားနေရဆိုတော့ကျွန်တော်တို့ကမကောင်းဘူးပေါ့ကျွန်တော်ဆွေးနွေးနေရတယ်အဲ့ဒါပဲသူ့ကိုတင်ပြခဲ့တယ်
ရခိုင်ပြည်နယ်မြောက်ပိုင်း2019ဩဂုတ်လတုန်းကရဲကင်းစခန်းတွေကိုစီးနင်းတိုက်ခိုက်ခဲ့တဲ့ ARSA အစိုးရအုပ်စုကိုမြန်မာလုံခြုံရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းရာကနောက်ဆက်တွဲဆိုသလိုတိမ့်ချီတဲ့ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ကြတာပါမြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမှတ်ပြုလက်ခံမထားပေမဲ့ဒုက္ခသည်တွေကိုပြန်လည်လက်ခံဖို့ကတိပြုထားပြီးဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရော UNHCR နောက်ဘင်္ဂလားဒေ့ရှ်နိုင်ငံတို့နဲ့နားလည်မှုစာချုပ်လွှာတွေကိုလည်းတိကျစီလက်မှတ်ရေးထိုးထားပါတယ်။ဒါပေမဲ့လည်းဘင်္ဂလားဒေ့ရှ်ရောက်တိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေကပထမအထုပ်ဖြစ်တဲ့150လောက်ကိုပြီးခဲ့တဲ့နှစ်နိုဝင်ဘာလထဲမှာပဲမြန်မာနိုင်ငံဘက်ကစတင်ပို့ဆောင်မှုစီစဉ်ခဲ့ပေမဲ့ဒုက္ခသည်တွေမပြောင်းချင်ကြတဲ့အတွက်အစီအစဉ်အထမမြောက်ပဲဖြစ်ခဲ့ရတာပါ။ဒုက္ခသည်တွေကတော့လက်ရှိစခန်းတွင်နေထိုင်နေရတဲ့သူတို့အခက်အခဲတွေအပြင်နေရပြည်ရေးအတွက်နိုင်ငံသားအခွင့်အရေးပါဝင်အခြေခံရပိုင်ခွင့်ဒီအာမခံချက်တွေရဖို့လိုလားကြောင်းတင်ပြခဲ့ကြတယ်လို့လူခွေအထုကိုယ်စားလှယ်နဲ့တွေ့ဆုံခဲ့တဲ့ရိုဟင်ဂျာဒုက္ခသည်ဦးဤစလန်ကပြောပါတယ
်။အဲသူ့ဘက်ကတော့မြစ်စီလေးဘက်ကတော့သူကဒီကျွန်တော်ရဲ့ဆွေးနွေးချက်တင်ဆက်ချက်ကိုသူကအသက်ဆွေးနွေးယူပြီးတော့ကုလသမဂ္ဂတူတူကြီးလက်ခံမှာသူကအဲဆွန်ရက်သွားမယ်ဆိုပြီးတော့တင်ဆက်သွားမယ်ဆိုပြီးတော့နိုင်ငံတကာဖွဲ့စည်းကိုလည်းသူကတင်ဆက်သွားမယ်ဆိုပြီးတော့ကျွန်တော်တို့ကစဉ်းစားမှုပြည်တယ်ကျွန်တော်ရဲ့မေရင်းကြီးကအမြင်စင်နာရဲ့ပြောလောက်ဆောင်သွားမယ်ဆိုပြီးတော့သူကစူးစမ်းသွားမယ်ဆိုပြီးတော့ပြောဆိုသွားခဲ့တာရှိပါတ
ယ်။မြမဆိုရကတော့လူခွေအထုကိုယ်စားလှယ်ရဲ့အစီအခံတင်ပြချက်တွေဟာမျှတမှုမရှိဘူးဆိုပြီးမြန်မာနိုင်ငံတဲဝေရောက်ခွင့်ပေးဖို့ညှဉ်းဆန်ထားပါတယ်။ဒီအတွက်လည်းအထုကိုယ်စားလှယ်ဟာဘင်္ဂလားဒေ့ရှ်ထိုင်းနိုင်ငံစားတဲ့မြန်မာနိုင်ငံရဲ့အိန္ဒိယနိုင်ငံတွေကိုတွားရောက်ပြီးတော့မြမလူခွေအခြေအနေတွေနဲ့ပတ်သက်တဲ့အချက်အလက်တွေကိုစုံစမ်းစစ်ဆေးခဲ့တာပါ။ဇန်နဝါရီလ14ရက်နေ့ကစတင်ခဲ့တဲ့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွေအထုကိုယ်စားလှယ်ယဟီလီရဲ့ထိုင်းနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံ17ရက်ကြာခီးစဉ်အစုံ လာမယ့် January 24 ရက်နေ့မှာတော့ဒါကာမြို့တော်မှာသတင်းစာရှင်းလင်းပွဲကျင်းပမှာပါ။အဲ့ဒီခီးစဉ်တွေတွေ့ရှိချက်တွေကိုတော့ကုလအထူးကိုယ်စားလှယ်ကလာမယ့် March လလူခွေကောင်စီရဲ့အကြိမ်40မြောက်ညီလာခံမှာတင်ပြမှာလည်းဖြစ်ပါတယ်ရှင်။
မဆူမွန်တက်ဆက်ပေးထားတာဖြစ်ပါတယ်။ခုဒီခါမှာတော့မန္တလေးတိုင်းညောင်ဦးမြို့နယ်ကစီဒီတွေကိုဆက်လက်ပြည်ပြင်ထိန်းသိမ်းရေးကြောင်းကိုလည်းတင်ဆက်ပေးကြပါမယ်။မန္တလေးတိုင်းညောင်ဦးမြို့နယ်မြောင်ကျေးရွာနာကရွှေဘုံသာဖျားဝင်းအတွက်မှာတွေ့ရှိခဲ့တဲ့စီဒီ33စုဟာ AD 73ရာစုလောက်ကတည်ထားကိုးကွယ်ခဲ့တယ်လို့ယူဆရပြီးတော့ရှေးဟောင်းသူတွေတနာဦးစီးဌာနရဲ့ညွှန်ကြားလမ်းညွှန်မှုနဲ့ဆက်လက်ပြည်ပြင်ထိန်းသိမ်းသွားမယ်လို့လည်းတာဝန်ရှိသူတွေကပြောပါရယ်။ဒါပေမဲ့အဲ့လိုပြည်ပြင်ထိန်းသိမ်းရေးမှာအခက်အခဲတချို့ရှိနေသေးတယ်ဆိုပြီးတော့လည်းတာဝန်ရှိသူတွေကပြောဆိုထားပါရယ်။ View မြန်မာပိုင်းသတင်းတာကိုကောင်းဆိုင်ဟင်းကရန်ကုန်ကနေသတင်းပေးပို့ထားပါရယ်ရှင်။
ပကံမြို့တင်တဲ့ဆက်နမိုင်အကွာမှာရှိတဲ့မြောင်ကျေးရွာအနီးကရွှေဘုံသာဖျားဝင်းအတွင်းမှာပြီးခဲ့တဲ့တနင်္ဂနွေလောက်ကစပြီးဇီးရီတွေတွေ့ရှိခဲ့တာလို့ဒေသခံဦးချစ်ဦးကအခုလိုပြောပါရယ်
။အကျေးရွာနေရာပူပေါင်းပြီးတော့မှတခါတည်းအဲ့ဒီကျွန်တော်တို့ဘက်ခွေးပင်နေတောင်ညမင်းနေခြုံနေပေါ့ဗျာခြုံတွေပိတ်ပေါင်းနေကိုရွာနှစ်ရွာပေါင်းပြီးတော့ကျွန်တော်လိုအပ်ပြီးနေတယ်ရှင်းကြတာဗျ။အဲရှင်းတဲ့နေရာမှာကျွန်တော်တို့ဟွာလောက်ကြာတာပေါ့တလလောက်ကိုကြာလိမ့်မယ်ခင်ဗျ။အဲ့လိုရှင်းပြီးတဲ့အချိန်မှာအဲကျွန်တော်ကနံပါတ်1ဇီးရီကိုစပြီးတော့ပြင်တာပေါ့လေပြီးခဲ့တဲ့ကစုံလာပြီးနေရာမှာအဲကျွန်တော်အမှတ်တ0ဒီကိုစပြီးတော့ပြင်တာပါဗျအခုဆိုလို့ရှိရင်တော့ကျွန်တော်တို့ပြင်တာဟာပေါ့15စုမြောက်အဲပြီးတော့လောက်ဖြစ်နေပါပြီ36စုမြောက်ကိုကျွန်တော်တို့စပြီးပြင်နေပြီဗ
ျ0ဒီတွေကိုတွေ့ပြီးတဲ့နောက်ရှေးအောင်ညွှန်ကြားမှုဦးစီးဌာနကိုအကြောင်းကြားခဲ့ပြီးဦးစီးဌာနကလာရောက်စစ်ဆေးပြီးတဲ့နောက်ရှေးအောင်ဖျားပထိုး0ဒီတွေအဖြစ်စမ်းစစ်သတ်မှတ်လိုက်တာဖြစ်ပါတယ်တွေ့ရှိခဲ့တဲ့ဇီးရီ33စုဟာဆိုရင် AD 73ရာစုကတီထားခုခဲ့ခဲ့တာဖြစ်ပြီးအချို့ဖျားတွေမှာပြုခိကတီထားခဲ့တယ်ဆိုတော့အထောက်အထားတွေတွေ့ရှိတယ်လို့ရှေးအောင်ညွှန်ကြားမှုဦးစီးဌာနအငိမ့်စာဒုတိယညွှန်ကြားရေးမှူးချုပ်ဦးအောင်ကျိုင်ကပြောပါတယ
်နောက်တစ်ခါဒီပြုခိလဲပါတယ်ဆိုတော့ပြုခိလဲရပါတယ်အုပ်တွေပါတာဟုတ်ပြုခိအုပ်နှစ်စု3စုလောက်ကပြုခိတွေပါတယ်ဒီကဲဟောပါမယ်73ရာစုလို့သိကြတယ်ကျောက်ဆန်မှာဟောပါတယ်လေလာရောနှစ်နာမည်နှစ်ကို1200ကျော်ပဲအစွန်းတစ်ခုကျော်ပေးတယ
်စီရီတော်တွေကိုဆက်လက်ထိန်းသိမ်းသွားဖို့ကိုတော့ရှေးအောင်ညွှန်ကြားမှုဦးစီးဌာနရဲ့လက်ညှိုးမှုအောက်မှာပဲထားမှာဖြစ်တယ်လို့ပုဂံရှေးအောင်ညွှန်ကြားမှုဦးစီးဌာနညွှန်ကြားရေးမှူးဦးအောင်ကျော်ကပြောပါတယ
်အဲဟုတ်ကဲ့ကိုယ်ကပြောပါဆိုတော့ဒီထိန်းသိမ်းမှုပိုင်းအနေကတော့ရှေးအောင်ရဲ့ကျွန်တော်တို့ကဒီကြီးကြပ်လက်ညှိုးမှုအောက်မှာသွားမှာပါဗျာနောက်တော့ဒီကျွန်တော်တို့အလုံငွေပိုင်းကတော့ကျွန်တော်တို့ရှေးအောင်ရဲ့အောက်ကိုသွားဖို့ ਆ ဆိုတာကကျွန်တော်တို့ဒီ budget allocation ပို့ပါတယ်ကျွန်တော်တို့ဒါတွေကနိုင်ငံတော်ကဟိုဖွဲ့ဝေချတာအပြည့်တဲ့ဘဏ္ဍာငွေအပေါ်မှာလည်းမရှိပါနဲ့နောက်ကဘဏ္ဍာငွေအပေါ်ဟိုအကူအညီကနောက်ကျနေမယ်ဆိုရင်တော့ကျွန်တော်တို့အလုံရှင်နဲ့ဆောင်ရွက်လို့လည်းရပါတယ
်ရှေးအောင်ဖျားတွေကိုပြုပြင်ထိန်းသိမ်းဖို့လှုပ်ဆောင်တာမှာဒေသခံလူတို့ရဲ့ဘာသာရေးနဲ့ယဉ်ကျေးမှုအယူအဆွဲတွေကြားမှာဟန်ချက်ညီအောင်ပြုလုပ်နေရတယ်လို့ပုဂံရှေးအောင်ညွှန်ကြားမှုဦးစီးဌာနကအမီပေါ်လိုတဲ့ဒုတိယညွှန်ကြားရေးမှူးတူကပြောပါရယ်
။နော်။ဘာသာရေးပိုင်းအရာကြတော့လေသရာကြီးညူမှုအရာလေရက်ွက်ကကိုးွယ်ဆောင်ရွက်နေကျင်တာကတော့လေအဲ့ဒါလေးတွေကလေရက်ွက်မှာတွေ့ရတာလေးတွေကျွန်တော်တို့သွားတဲ့အချိန်တော့တွေ့ရတာလေးကြီးတယ်။နော်။အဲ့ဒါလေးတွေအပေါ်မှာကျွန်တော်တို့ကဟိုဘက်ဒီဘက်ပေါ့ဟိုဘက်အနေနဲ့ကြည့်ပြန်တော့လေလက်ခံနိုင်တဲ့အနေထားဒီဘက်ကြည့်ပြန်တော့လေလက်ခံနိုင်တဲ့အနေထားပြမနိုင်ငံရည်ကြည်မှုတွေဘာသာရေးနဲ့အင်မတန်မှလှုပ်ထွေးနေတဲ့နိုင်ငံဖြစ်နေတော့လေအဲ့ဒါလေးကတော့ကျွန်တော်တို့ထိတ်ညရတာလေးတော့နည်းနည်းလေးဟိုကောင်းစားရပါတယ
်ပကညာဦးဒီသားဟာပြည်တွင်းပြည်ပခီးသွားတွေအထူးစိတ်ဝင်စားတဲ့ဒီသားတစ်ခုဖြစ်ပြီးနှစ်စဉ်ခီးတဲ့အများအပြားလာရောက်တဲ့နေရာဖြစ်ပါတယ်ဒီဒီသားကရှေးဟောင်းဖျားတွေကိုပြည်ပြင်ထိန်းသိမ်းတာမှာမှားယွင်းချွတ်ချော်တာတွေရှိခဲ့ဘူးတာကြောင့်လဲအခုလိုထက်တွေ့ထားတဲ့ရှေးဟောင်းဖျားတွေကိုပြပြင်ထိမ့်သိမ့်မယ်ဆိုရင်မူလရှေးအောင်လက်ရပျောက်ယွင်းသွားမလားဆိုတဲ့စိုးရင်ချက်တွေလည်းရှိနေပါတယ်ခင်ဗျာ
ခုကောင်းဆိုင်တင်ဆက်ပြထားတာဖြစ်ပါတယ်ကျမတို့ VOA ကနေထုတ်လွှင့်နေတဲ့စီစဉ်နေတဲ့ပတ်သက်ပြီးတော့ဝေဖန်ချက်ပေးခြင်းနဲ့စာရေးသားပေးပို့ခြင်းနဲ့ VOA ကိုတည်တခြင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို19 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မြန်မာညချမ်းမာတော်တာရှင်များရှင်၂၀၁၉ခုနှစ်ဇန်နဝါရီလ22ရက်အင်္ဂါနေ့ညပိုင်းအတွက် VOA မြန်မာပိုင်းစီစဉ်ထုတ်လွှင့်ချက်တွေကိုတော်တာရှင်တွေနားဆင်နေကြတာဖြစ်ပါတယ်။အခုဆက်ပြီးတော့ည10နာရီအထိလိုင်းတိုမီတာ24 25 32နဲ့51အပြင်လက်လက်မီတာ190တို့ကနေထုံးလွှင့်ပေးမဲ့စီစဉ်တဲ့မှာဆိုရင်တော့အမေရိကန်နိုင်ငံရဲ့အပြင်အင်္ဂါနေ့ညတိုင်းလေလိုင်းစီစဉ်ကိုလည်းနားဆင်ကြမှာဖြစ်ပါတယ်။အခုရင်ဆုံးတော့ဦးသိန်းထိုင်ဦးတင်ဆက်ပေးထားတဲ့အမေရိကန်နိုင်ငံရဲ့စီစဉ်ကိုနားဆင်ကြအောင်ပ
ါ။အမေရိကန်ဆိုရလုပ်ငန်းတွေဒီစည်းတပန်းအဖြစ်ရပ်ဆိုင်နေတာသတင်း၅ပတ်ထဲဝင်လာပြီဖြစ်ပါတယ်။ဗီလန်နဲ့ကြီးကုံကြမဲ့မက္ဆီကိုနဲ့နေကြတတိုင်းကာဘုံကုံကြစိတ်ကိုဒီမိုကရက်ဘက်ကသဘောတူမဲ့ဆိုရင်အမေရိကန်ပြည်ထောင်စုကိုခလေးဘွားတွေကရောက်လာတဲ့ရွှေပြောင်းလာသူတွေကိုယာယီကန့်အတန်းနဲ့ကာကွယ်ပေးမယ်ဆိုပြီးသမ္မတဒေါ်နယ်ထရန့်ကကန့်လန့်ထားပေမဲ့ဒီမိုကရက်ဘက်ကဒါကိုသဘောမတူပါဘူးအစိုးရလုပ်ငန်းတချို့ရပ်ဆိုင်ထားတဲ့အတွက်တိုင်းနဲ့ချီတဲ့ဝန်ထမ်းတွေဒုတိယအကြိမ်ဖြစ်ဒီသတင်းပတ်ထဲမှာလဲလစာမရမဲ့ပုံရှိနေပါတယ်သမ္မတဒေါ်နယ်ထရန့်ဘက်ကတော့နေကြာတတိုင်းကာဖို့အသုံးစိတ်ကိစ္စကိုအလျှော့မပေးသေးပါဘူး။ Dreamers လို့ခေါ်ကြတဲ့ကလေးဘွားတွေကအမေရိကန်ကိုရောက်လာတဲ့ဒုက္ခသည်တွေရွှေ့ပြောင်းလာသူတွေကိုသုံးနှစ်ဆက်ပြီးတော့နေရပြန်မဖို့ပဲအကာအကွယ်ပေးမယ်ဆိုပြီးသူ့ဘက်ကကန့်လန့်ထားတာပါ။သမ္မတဒေါ်နယ်ထရန့်ကအခုလိုပြောပါလေ
If we are successful in this effort, we will then have the best chance in a very long time.
ဒီကိစ္စကိုကျွန်တော်တို့အောင်မြင်အောင်ဆောင်ရွက်နိုင်မယ်ဆိုရင်နေပေါင်းများစွာအတွင်းအကောင်းဆုံးလက်တွေ့အခွင့်အရေးတစ်ခုရပါလိမ့်မယ်လူဝင်မှုကြီးကြပ်ရေးပြုရင်ပြောင်းလဲဖို့ကိုပါတီနှစ်ရလုံးအနေနဲ့ဆောင်ရွက်နိုင်မှာပ
ါဒီမိုကရက်ဘက်ကတော့သမ္မတဥပမာလက်ထက်ကဒါကာဆိုတဲ့စီစဉ်အောက်မှာမှတ်ပုံတင်ထားတဲ့သူတွေရွှေပြောင်းဝင်လာတဲ့သူတွေနေရပြန်ဖို့တာကကာကွယ်ပေးတာမျိုးတွေမဟုတ်ပဲအမေရိကန်ပြည်ထောင်စုကိုခလေးဘွားတွေကဝင်လာသူအားလုံးကိုအမြဲတစေကာကွယ်ပေးနိုင်ဖို့တောင်းဆိုနေတာပါအထက်လွှတ်တော်မှာဂတ်စတန်ဂီလီဘရန်က ABC ရုပ်သံကိုခုလိုပြောပါတယ်
We wanted a pathway to citizenship for all dreamers. He's just taking a small
Dreamers look for a ကလေးဘွားကလေးကရောက်လာသူတွေအားလုံးကိုနိုင်ငံသားဖြစ်ခွင့်ပေးနိုင်ခွင့်ကျမတို့ကလိုချင်ပါတယ်။သမရထရန်ကအဲ့ဒီတဲကအစိပ်ပိုင်းတစ်ခု DACA အစီအစဉ်အောက်ကလူတွေကိုပဲယာယီခလုံးခွင့်ပေးကျင်နေတာပါ။တကယ်လို့ပြီးပြည့်စုံတဲ့လူဝင်မှုကြီးကြပ်ရေးပြောင်းလဲမှုတွေလုပ်ချင်တဲ့ဆိုရင်အစိုးရလုပ်ငန်းတွေကိုပြန်ဖွင့်ပါ။ဒီမိုကရက်ခေါင်းဆောင်တွေနဲ့အတူထိုင်ပြီးတော့ဆောင်ရွက်ရမယ့်ကိစ္စတွေကိုလက်တွေဆောင်ရွက်ပါ။
ရှေ့ပြောင်းဝင်ရောက်လာသူတွေကိုကာကွယ်ပေးမဲ့အစီအစဉ်တွေပြီးခဲ့တဲ့နှစ်ကသမ္မတထရန့်ကိုယ်တိုင်ပဲပယ်ဖျက်ခဲ့တာပါအခုဒီရှေ့ပြောင်းလာသူတွေကိုယာယီကာကွယ်ပေးမဲ့တစ်ချိန်တည်းမှာသူတောင်းတဲ့ဒတိုင်းကာဖို့အသုံးစိတ်ကိုလည်းပေးရမယ်ဆိုပြီးသမ္မတဘက်ကတောင်းဆိုနေတာပါဒါကြောင့်လည်းထဲလွတ်တော်မတ်ခရစ်မာဖီကတယောက်ကခမရအိမ်ကိုတပင်ထရက်ကားနဲ့ဝင်တိုက်ပြီးအပေါက်ကြီးဖြစ်သွားတာကိုပြင်ဖို့ဒေါ်လာ15,000တောင်းမယ်ဆိုရင်ခမရဘာလို့မလဲဆိုပြီး Twitter လူမှုကွန်ရက်ကနေတုံ့ပြန်ဝေဖန်ရေးသားပါလေ Republican တွေဘက်ကရောဒီမိုကရက်ဘက်ကဒီလိုမက္ကဆီကိုနဲ့တတိုင်းကာရေးသုံးစိတ်ကိုသဘောမတူတာအပေါ်မှာဝေဖန်ပြစ်တင်နေကြပါလေအရင်အစိုးရတွေလက်ထက်ကလည်းနေကြာတားစီတွေစောက်ခဲ့တာပဲဆိုပြီးပြန်လည်ခုခံပြောဆိုနေကြတာပါ Republican ထဲလွတ်တော်အမတ် James Lankford က ABC ရုပ်သံကိုခုလိုပြောပါလေ
President Clinton built fencing. President H.W. Bush built fencing. President George W. Bush built fencing. President Obama
built fencing. Clinton လည်းခြံစည်းရိုးကာခဲ့ပါတယ်။ Tamara Hong H.W. Bush လည်းခြံစည်းရိုးကာခဲ့ပါတယ်။ George W. Bush လက်ထက်မှာလည်းကာခဲ့တာပါ။ဒါအချင်းဝင်းနဲ့မညီတဲ့ကိစ္စမှမဟုတ်တာ။အခု Tamara ပြောနေတာရှင်းပါတယ်။နေကြာမိုင်2000မှာ234မိုင်အကွာအဝေးကိုတတိုင်းကာဖို့ပြောနေတာပါ။ဒါကအရေးကြီးတယ်လို့သတ်မှတ်ထားတဲ့နေရာပါ။
လွှတ်တော်အစည်းအဝေးတွေပြန်စားတဲ့အခါမှာ Republican Party ဝင်အများစုဦးဆောင်တဲ့ထဲလွှတ်တော်နဲ့ Democrat Party ဝင်အများစုဦးဆောင်တဲ့အောက်လွှတ်တော်ကအစိုးရသုံးစိတ်ဥပဒေကြမ်းတွေပြင်ဆင်လာပါလိမ့်မယ်။လွှတ်တော်တစ်ခုကလက်ခံမယ်ဆိုရင်နောက်တစ်ခုကပယ်ချတာမျိုးတွေလည်းဖြစ်မယ်လို့မျှော်လင့်ရပါတယ်။ဒီလိုလွှတ်တော်နဲ့အစိုးရကြားသဘောတူနိုင်တဲ့အခြေအနေမရှိသေးခင်မှာရပ်ဆိုင်ထားတဲ့ Federal အစိုးရလုပ်ငန်းတွေပြန်စားဖို့နဲ့အစိုးရဝန်ထမ်းတွေလစာရဖို့ဆိုတာကလည်းမရေမရမမျှော်လင့်နိုင်သေးတဲ့အခြေအနေမှာရှိနေသေးပါခင်ဗျာ။
ကုသိန်းထိုင်ကိုတင်ဆက်ပေးထားတဲ့အမေရိကန်နိုင်ငံရေးကိုနားဆင်ကြကြတာဖြစ်ပါတယ်။သတ္တရှင်များရှင်ခုတစ်ခါမှာတော့သတ္တရှင်တွေစောင့်မျှော်နေကြတဲ့အင်္ဂါညထိုင်လီလိုင်းနဲ့ရောက်ပါပြီရှင်။ကုသညုံနဲ့အစီအစဉ်ထုတ်လို့ရမှုမဆုမွန်တို့တင်ဆက်ပေးထားတဲ့ထိုင်လီလိုင်းအစီအစဉ်ကိုနားဆင်ကြအောင်ပါ။
တော်ရှိမှာပြန်အင်္ဂါနေ့ညပိုင်းတဲလီလိုက်စီစဉ်ကနေပြီးတော့ကျူးစုပါရဲကျွန်တော်ဒီနေ့ဆွေးနွေးမဲ့အကြောင်းရင်းကတော့ရခိုင်ကြက်တက်ပြဿနာဘလူးရှင်းကြမလဲဆိုတာပါရခိုင်ပြည်နယ်အတွင်းမှာရိုဟင်ဂျာရေးကိစ္စတွေဒုက္ခသည်ကိစ္စတွေနဲ့ပြည်တွင်းပြည်ပအကြက်တဲတွေကြုံနေရချိန်မှာပဲအေးရခိုင်လက်နက်ကိုင်ဖွဲ့နဲ့တိုက်ပွဲတွေကြောင့်မတည်ငြိမ်မှုတွေမလုံခြုံမှုတွေနဲ့ဒေသခံတွေရဲ့စိုက်ဝင်တွေပိုးပြီးတော့ခက်ခဲလာမယ့်အနေအထားမှာကြုံနေရပါတယ်ကြောင်မလို့ခုဒီနေ့ကျွန်တော်တိုက်လေလိုက်စီစဉ်မှာဒီကြုံနေရတဲ့ရခိုင်ကြက်တဲနဲ့ပတ်သက်လို့အာဏာပိုင်တွေရဲ့ချဉ်ကပ်မှုအာဏာပိုင်တွေနဲ့ဘလူးကိုင်တွဲစင်တယ်လဲဆိုတာကျွန်တော်သုံးသပ်ဖြစ်ရှာဖို့ဖြစ်ပါတယ်။ပေါင်းစနစ်ပြဖို့အဓိကပုဂ္ဂိုလ်နှစ်ဦးကျွန်တော်ဖိတ်ခေါ်ထားပါတယ်။ပထမလူကတော့ဒီသတင်းစာဆရာကြီးကိုစီသူအောင်မြင့်ဖြစ်ပါတယ်။နောက်တူကတော့ဒီကိုသက်ဆွေဝင်မှာကိုသက်ဆွေဝင်ကတော့ဒီစန်နဂျီလို့ခေါ်တဲ့လူမှုသဟဇတဖော်ဆောင်ရေးအဖွဲ့ကကိုစုကွင်းစီသူတူဖြစ်ပါတယ်ခင်ဗျာ။နှစ်ဦးစလုံးလေလိုင်းပုံကိုရောက်နေပါပြီ။ကျွန်တော်သတင်းစာဆရာကိုစီသူအောင်မြင့်ကိုရင်ဆုံးဖိတ်ခေါ်ချင်ပါတယ်။ကိုစီသူရေကြားရမယ်ထင်ပါတယ်။
ဟုတ်ကဲ့
အရင်ဆုံးကျွန်တော်မေးချင်တာကတော့ဒီပြီးသွားတဲ့အဖြစ်ပြက်ဒီရခိုင်အေအေတက်လက်နက်ကိုင်ဖွဲ့ရနေပြီးတော့ရကင်းစကနေတိုက်ခိုက်တာနဲ့ပတ်သက်လို့ဒီအစိုးရထုတ်ပြန်ချက်တော့ဒေသရှင်လင်းပွဲတွေလုပ်တဲ့အခါမှာဒီပြဿနာဒီအခြေအနေတွေမှာအေအေနဲ့အာစာကနှစ်ဖက်ဟန်ချက်ညီညီပူးပေါင်းဆောင်ရွက်တယ်လုံးဝပူးပေါင်းတာမဟုတ်တော့မှတစ်ဖက်တစ်ဖက်နားလည်မှုယူပြီးတော့ရခိုင်ဒေသအတွက်မှသူဖန်တီးလာတယ်လို့တုံ့နှုံသွားတာကြီးကျွန်တော်သတိထားမိတာအဲ့ဒါဘယ်လောက်ထိဖြစ်နိုင်ခြေရှိပါလဲခင်ဗျာကိုစီစူအောင်မြင်မြင်သိကြပါလဲ
အဲ့အဓိကကတော့အဲ့ဒါကျွန်တော်တို့သိရတာကဥဇော်သေးကတရင်းကရှင်းလင်းပွဲမှာပြောတာလောက်ပဲကျွန်တော်တို့သိရတယ်ဆိုတော့ဥမာခိုင်လုံနဲ့အထောက်ထားပါညာဒါကြီးကတော့မသိရဘူးဗျာခိုင်လုံနဲ့အထောက်ထားမသိရဘူးဆိုရင်တော့ဒီဥစားကကျွန်တော်တို့အတီးပြို့ဖို့တရင်းကဆရာတယောက်နေလဲပေါ့နော်အတီးပြို့ဖို့ဆိုတာတော့ဖြစ်ခဲ့ပါ
ဟုတ်ကဲ့ခင်ဗျာနောက်တစ်ချိန်ထဲမှာပဲအခုဒီဖြစ်နေတဲ့ရခိုင်ကိစ္စနဲ့ပတ်သက်လို့အထူးဖြင့်လက်ရှိနောက်ဆုံးဖြစ်ပေါ်သွားတဲ့အီတက်ခိုက်ခါတဲ့ကိစ္စတွေပေါ့အဲ့တော့အဲ့ကိစ္စနဲ့ပတ်သက်လို့အစိုးရနဲ့တက်ရဲ့ချင်းကပ်မှုတွေသဘောထားတွေတထက်ထက်ကြတယ်တူတယ်လို့ပြောလို့ရပါလားဘလို့မြင်ပါလဲကုစီလူ
အဲ့ကျွန်တော်နားလေတော့ကအခုတရင်းကရှင်းနေမွဲကျွန်တော်ဘာလဲနှစ်ခုကြုံရတော့ဗောနော်တစ်ခုကဦးဇော်သေးကနေပြီးတော့မှဒီရှင်းတဲ့တရင်းကရှင်းနေမွဲအဲ့ဒီကရှင်းလင်းပွဲမှာကတော့ဟိုပြဿနာတွေအများကြီးပြတ်သွားတယ်ပေါ့နော်အဲ့ဒါကအဓိကပါလဲဆိုတဲ့ခါကျတော့အဲရှင်းလင်းပွဲမှာပါတဲ့အချက်လက်တချို့ကိုသူကထုတ်ပေါ်ပြောဆိုတာရယ်နောက်တစ်ခုကသူကနိုင်ငံဝန်ထမ်းလိုမဟုတ်ပဲနဲ့နိုင်ငံခေါင်းဆောင်လိုပေါ့နော်ဟိုရခိုင်တိုင်းသားတွေတက်ကိုလှည့်ပြီးတော့ပြောတာလို့ပါလို့ပြောတယ်အဲ့ဒါကြီးလည်းပြက်ပလာကျူသွားတယ်အဲ့ဒါတစ်ခုနောက်ဒုတိယတစ်ခုကတော့ဒီရက်ပိုင်းမဲ့လုတ်သွားတဲ့တပ်မတော်သတင်းမှပြန်ကြားရေးအဖွဲ့ရဲ့သတင်းကသတင်းထုတ်ပြန်ချက်ပေါ့အဲ့ဒီမှာလည်းဒေါက်တာစစ်ကြည်ကိုယ်တိုင်ကဟုတ်ကဲ့လို့ပြောတယ်ပါညာဆိုပြီးတော့မှအဲ့လိုပြောတာရှိတယ်ဒါပေမဲ့ကျွန်တော်နားလေဒီလောက်ကအဲ့ဒီကုလားတော်လို့လူ့ဝက်ဖြစ်တဲ့အဖြစ်ပေါ့နော်အစိုးရနဲ့တပ်မတော်နဲ့တကယ်ဖြစ်တဲ့ကောင်းဆောင်တွေပြောတာကိုမဆိုထားနဲ့ကျွန်တော်တို့ဒီဟိုတာမန်ဟိုဘာလဲ PD တွေနဲ့တွေ့ဆုံတဲ့ဟိုချန်တန်ဟောက်တို့ဘာလဲအဲ့လိုမျိုးဟိုဘာလဲသဘောထားနဲ့ငြင်းငြင်းကြီးကိစ္စတွေဘာလဲရှင်းနေတဲ့ဒီမှာတော့မှအဲ့ဒီ QA မှာဟိုဘယ်လိုမူဝါဒတွေချမှတ်လိုက်တယ်ဘယ်လိုဆုံးဖြတ်လိုက်တယ်ဆိုတဲ့ဟာလောက်ကတော့ပြောခွင့်ရှိပါတယ်ဒါပေမဲ့တူးချင်းကဘယ်လိုဖြစ်ပါလဲဒီဟာကိုဘယ်တယောက်ကဖြစ်သဘောမတူပါဘူးဘယ်တယောက်ကဖြစ်သဘောတူပါတယ်ဆိုတာကထုတ်ပေါ်ပြောဆိုလေးမရှိဘူးရတာအဲ့တော့ဒီဟာလေးထုတ်ပေါ်ပြောဆိုတဲ့ဥစ္စာကကျွန်တော်နားလည်တော့ကဆိုရင်စိတ်တော့မသိတော်ဘူးလေဒီလေအစလိုကအကုန်လုံးကိုထုတ်ပြောမှလားအကုန်လုံးကိုထုတ်ပြောတာမဟုတ်ဘူးတချို့တော့အချက်လက်တွေကိုထုတ်ပြောတာပေါ့နော
်
အဲ့တော့အဲ့ဒီသဘောမျိုးကိုကျွန်တော်ကခံမှန်းကြည့်တဲ့အခါကျတော့ဒေါက်တာစစ်ကြည်ပြောတဲ့စကားလုံးအတိအကျလဲကျွန်တော်တို့ကမသိရဘူးနောက်သူဘယ်လိုပြောတာလဲမသိရဘူးဥမာအဖြစ်နိုင်ကြတော့အမျိုးမျိုးပေါ့နော်အဲရင်းခန့်တိုက်ခိုက်ခံရတဲ့ခါကျတော့နိုင်ငံလုံးလုံးကြီးကိုဖိထိုက်တယ်ဆိုရင်တော့ဒါတပ်မတော်ကလူအများအားလုံးဆောင်ရွက်ပါဒါမျိုးပြောတာဖြစ်ကောင်းဖြစ်နိုင်တာပေါ့ဒါပေမဲ့ဒီဥစ္စာပေါ့နော်အေးရခိုင်တပ်ဖွဲ့အခုလုံးကိုအဆက်ဆက်ကောင်းကျန်းပြီးတော့တတ်မှတ်လိုက်ကြဒီလိုမျိုးပြောသလားမပြောဘူးလားဒါလည်းကျွန်တော်ကမသိနိုင်ဘူးအဲဆိုတဲ့ခါကျတော့အစိုးရနဲ့တပ်မတော်နဲ့သဘောထားတစ်ခုတည်းရှိနေတယ်ဆိုသလားဟုတ်တာဟုတ်လားဟုတ်လားမဟုတ်လားဘူးဆိုတဲ့ဥစ္စာတော့ပြောရပြောဖြစ်ပါတယ်ခင်ဗျ
ဟုတ်ကဲ့ကျွန်တော်တို့ note check ကအခုလိုမျိုးအေးလက်နက်ကင်ဖွဲ့တွေရခိုင်ပြည်နယ်အတွင်းမှာပို့ပြီးတော့အားကောင်းလာတဲ့အနေအထားအခုဆိုရင်ဘာပြောဒီတိုက်ပွဲတွေကမြင်နေရတယ်ကြုံနေရတယ်နောက်တစ်ချိန်တည်းမှာပဲတလောကပဲအာစာအဖွဲ့ကနေပြီးတော့ရဲဒီကွန်ပိုင်တစ်ခုကိုတိုက်ခိုက်တဲ့ဆိုတဲ့ဗီဒီယိုဟာမျိုးပေါ့နော်အစိုးရဘက်ကနေပြီးတော့တင်လာတာမျိုးတွေရှိတော့တကယ်ပဲအာစာ NDA ANDA ရခိုင်ပြည်နယ်တွေမှာမတိမငြိမ်ဖြစ်အောင်ချိန်ဆောင်နေပြီလားကိုစစ်သူအမြင့်အမြင့်သိကြပါလားအဲ့
တော့ဟိုဒီကြရတဲ့ခုကတော့ရှေ့ပိုင်းမှာရှိတဲ့မှတ်တမ်းတွေပေါ့နော်ရှေ့မှာရှိတဲ့ဖြစ်စဉ်တွေကိုကြည့်တဲ့အခါကျတော့ပထမတစ်ချက်ကရ ကျွန်တော်မှဒီအာဇာအဖွဲ့ကတိုက်ခိုက်တယ်ဆိုတော့ဖြစ်စဉ်တစ်ခုကိုကျွန်တော်တို့ဟိုကြုံရဘူးလေ။ဒါပေမဲ့အဲ့ဒီဥစ္စာကိုကြည့်လိုက်တဲ့အခါကျတော့စစ်မှုကြီးကလက်ကျင့်ထားတဲ့ဟိုဗါလေတောက်ချာပုံစံနည်းနည်းအကောင်းနေပါလိမ့်မယ်ပေါ့နော်။ဒါတတ်ခိုက်ရေးတိုက်ခိုက်ပိုင်းနဲ့အဲ့ဒါမျိုးတွေကျွန်တော်တို့မတွေ့ရဘူး။ဒီများစုကိုတို့ကစီယုံပြီးတော့မှဟိုရရလက်မှတ်တွေနဲ့အဲ့ဒီဝါဝချွတ်လေးဗါလီရဲဒါတွေနဲ့အဲနောက်ဒီကွာတွေပိုင်းနဲ့ဒါတွေနဲ့တတ်ခိုက်တာကိုပဲကြည့်ရတယ်။အဲ့ဒါတပိုင်းပေါ့နော်။အဲ့ဒီဥစ္စာကလုံလုံလေးပိုင်းဆိုင်ရာကိုသူကဘာမှအနောက်ရှက်အပြင်းနဲ့အနေထားမရှိဘူးလို့ကျွန်တော်ထင်တယ်ဒါရှိရမရှိဒါပေမဲ့အဲ့ဒီရခိုင်တပ်ဖွဲ့ရဲ့တိုက်ခိုက်မှုကြတဲ့ခါကျအဲ့ဒီသဘောမျိုးကျွန်တော်တို့မတွေ့ရဘူးရှေ့ဘက်မှာကလေးကအစိုးရကထုတ်ပြန်ထားတဲ့တဲ့ရရောအဲ့ဒီဘက်ကဒီပြောက်ကိုဖမ်းမိတဲ့ခါကျတော့လက်နက်ငယ်တွေအဲကျွန်တော်မှတ်မိကြမမဘူးဆို2016ခုနှစ်လောက်ကပေါ့နော်လက်နက်ငယ်တွေအလက်300လောက်သူတို့ပြင်ပို့လို့ပြီးသွားပြီပါ냐ဆိုတော့မှအစိုးရကတည်းကစစ်ချက်တွေထုတ်ပြန်လာတာရှိတယ်ဆိုတော့အဲ့ဒီအခြေအနေကိုတက်ကြည့်လိုက်ရင်အခုရခိုင်အဖွဲ့ကတိုက်ခိုက်တယ်လို့ဆိုပြီးတော့မှထုတ်ပြန်တဲ့ဓာတ်ပုံတွေကိုကြည့်လိုက်ရင်ရခိုင်အခွဲ့ရဲ့တိုက်ခိုက်မှုကတော့လူမျိုးရေးတပ်ဖွဲ့တွေဒုက္ခပေးနေတယ်။အဲပြီးတော့မှနောက်သူတို့ရဲ့စီးရုံးထည်ထားပေါ့။အဲဒီရခိုင်တိုင်းသားလူမျိုးတွေထဲမှာစီးရုံးထားနိုင်တဲ့အခါကျတော့မြို့ပေါ်တွေအထိပါသူကချင်းချောက်ထားနိုင်တဲ့အနေအထားရှိတယ်။အဲဒီဥပဒေပါတော့အန္တရာယ်ရှိတယ်။ဒါပေမဲ့အေးတပ်ဟိုအာဇာဖွဲ့ပေါ့နော်ဒီအကြမ်းဖက်အခွဲ့ရဲ့တိုက်ခိုက်မှုကြတော့ဘယ်တော့တော့ဖြစ်နိုင်ကြလဲ။နောက်ပြီးတော့မှဒီလူတွေထဲမှာထုတ်ပြန်လိုက်တဲ့ဟာကဒါကတကယ်ပဲလားဒီလိုဥစ္စာကျွန်တော်တို့ပြိမသိသေးနိုင်ဘူး။ဒီမှာကြီးကြီးဖြစ်သွားတဲ့တက်ခတ်မှုလက်ချေကိုကြည့်ရတော့ဒီအာသာတန်းဖက်အဖွဲ့ကကျွန်တော်တို့မျိုးသက်ဖွဲ့တွေကိုဟိုဒုက္ခပေးနေတဲ့အနေထားတော့ရှိခဲ့ဘူးလို့ပဲကျွန်တော်တို့အဲ့လိုနားလည်ထားပါဘ
ူး။ဟုတ်ကဲ့ကိုစီစော်မြစ်လေးတိုင်းပေါ်မှာခဏနေပြပါဦးခင်ဗျာကျွန်တော်ကိုသက်ဆွေဝင်းကိုဖိတ်ခေါ်ချင်ပါတယ်ကိုသက်ဆွေဝင်းကြားမယ်ထင်ပါတယ်အတိကတော့ကိုသက်ဆွေဝင်းကိုဒီမြန်မာလူထုရဲ့တုံ့ပြန်ချက်ကျွန်တော်အရေးဆုံးမေးချင်ပါတယ်အာသာအဖွဲ့တက်ခတ်ခံရတော့ငါတော်တော်လေးမြန်မာနိုင်ငံထဲမှာကြည်ပြည့်ပြည့်လူထုရဲ့ရည်ရွယ်ချက်သဘောပြောမယ်ဆိုရှင်ဒီအာစာအဖွဲ့ကိုခါတီတီဖြစ်ခဲ့ကြတယ်အခုအေတိုက်ခိုက်ခံရတဲ့ပတ်သက်လို့အေနဲ့ပတ်သက်လို့သဘောထားလူတွေကြားထဲမှာဘလို့ရှိလဲကိုသက်ဆွေရဲ့အမြင်သိကြပါလဲ
ဒီအေကိုလည်းကျွန်တော်တို့ကဒီကြက်ကနာဒီတဒင်းမီဒီယာကြီးရဲ့ပုံပေါ်မှုရောက်ကိုပဲလူတွေကလိုက်နေကြတာပါပဲအဲလူတွေမှာပြဿနာကျွန်တော်တို့ကဒီဟိုတဒင်းမီဒီယာအမှန်ကိုကျွန်တော်တို့သိဖို့အတွက်ရှိမနေဘူးအဲ့ခါကျတော့ဒီမီဒီယာရဲ့ပုံပေါ်ရင်းရောက်စိတ်မီဒီယာရဲ့ဆွဲဆောင်မှုတော့ဒီရောက်ကိုပဲကျွန်တော်တို့ကလိုက်နေရတာဖြစ်တဲ့အခါကျတော့ဒီလူရဲ့သဘောထားကတော့ဒီမီဒီယာကြီးရဲ့ဆွဲဆောင်မှုတော့ကိုပဲပါတယ်လို့ပြောရမှာပါပဲဒါပေမဲ့ကျွန်တော်တို့ဒီ online မှာရှင်းနေရတာ online မှာရှင်းနေရတာတကယ်မှန်အောင်မှန်ရလားဆိုတာတွေကလည်းကျွန်တော်ပြန်ပြီးတော့ကြည့်ရမှာပေါ့နော်ဒါလည်းကျွန်တော်အကောင့်အထုတွေအများကြီးရှိနေခါကျတော့ကျွန်တော်ထင်ရဖို့ခက်တယ်ဒါပေမဲ့ဒီဇေယျာထဲမှာကျွန်တော်ပြောကြည့်တဲ့အခါကျလို့ရှိရင်ဒီကဒီအေကိုဒီကျွန်တော်တို့များလေထားသလိုမျိုးဒီတိုင်းပြည်နဲ့နိုင်ငံဆိုတာမျိုးမဟုတ်ဘူးလေတပုံးလေးဆိုပြီးတော့ဒီဇေယျာထဲမှာတော့မြင်ရတာမျိုးရှိတယ်ဒီတပုံးလေးနဲ့ဒီစစ်တပ်နဲ့တိုက်ကြတယ်ဆိုတဲ့ဟာမျိုးသူတို့ရေဘူးရအချင်းအကြမ်းမြင့်သားတွေကြားမျိုးပဲရှိတယ်အဲ့တော့ဒီပြည်သူတွေမှာတော့ဒီတိုင်းပြည်နဲ့နိုင်ငံကြီးအခုစဒီအခုလက်ရှိဖြစ်နေတဲ့တိုက်ပွဲတွေမှာဆိုလို့ရှိရင်ဘာကြောင့်မို့လို့ဒီအေရနေပြီးတော့တိုက်နေရတယ်အေပြောတယ်ဒီ conversation ကဘာလဲဆိုတာမျိုးကြီးသူနားလည်နေကြတာမျိုးတွေရောဒီရက်ရွာထဲမှာတော့ကျွန်တော်ပြောမိတော့ကတော့မရှိဘူးဒါပြည်သူကြားထဲမှာတော့အဲ့ဒီမျိုးဟာနေရမျိုးရောရှိတယ
်ဟုတ်ကဲ့
ဒါပေမဲ့ online မှာတော့ကျွန်တော်ပြောနေကြတဲ့ဟာကြီးကဟိုပုံစံမျိုးစုံတွေရှိနေကြတာပေါ့
ဟုတ်ကဲ့ခုနကကျွန်တော်မေးခဲ့လို့ပါပဲ AA နဲ့ ASA ပူပေါင်းပြီးတော့သဘောထားညှိနှိုင်းယူပြီးတော့တချို့စနစ်ကျလုပ်တယ်ဆိုတော့အမြင်မျိုးဥစော်ထိကပြောသွားတာရှိပါတယ်။နောက်ဒီတက်မရော်ရဲ့သတင်းစာရှင်းလင်းပွဲမှာဆိုလို့ရှိရင်လည်းတက်မရော်ကမေယူမီရဲ့နောက်ဖက်ချမှာဘေအိုစုမေယူမီရဲ့အရှိတ်ကချမှာဘေအိုစုနေရာယူပြီးလှုပ်ရှားရဲဆိုတော့ AA နဲ့ ASA ဟန်ချန်ကြီးလှုပ်တဲ့သဘောမျိုးပြောတယ်ဒီပေါ်မှာကောလူတွေရဲ့တုံ့ပြန်ချက်ဘယ်လိုရှိလဲခင်ဗျာတကယ်ပဲအဲ့လိုပဲယူဆပါလား
အဲလူတွေကဒီပြည်သူတွေမှာတော့လက်ရှိဒီရခိုင်ဟာကိုဒီကျွန်တော်ဒီအောက်ချိန်မှာပေါ့တော့ကျွန်တော်ဒီပတ်ဝန်းကျင်ကြီးအတိုင်းဝန်းကြီးတွေမှာကျွန်တော်ပြောမိလောက်ကတော့ဂျာကြီးကိုတကယ်တမ်းတော့ဒီအများကြီးနားလည်မနေဘူးဒီကက်ဒီလက်ရှိပြဿနာကိုအများကြီးနားလည်မနေဘူးဆိုတဲ့ဟာကိုကျွန်တော်အနေနဲ့သတိထားမိတယ်လက်ရှိဒီတိုက်ပွဲတွေဘာလို့ဖြစ်နေဆိုတာမသိဘူးနောက်ချက်ကကျတော့ဒီတက်ခဲ့ဒီဆက်ကြောင်းပေးထားတဲ့ဟာတခုကဒီသူတွေကဒီတိုင်းပြည်လက်နက်ကိုင်နဲ့ဒီလေးလာလောက်အပြစ်ခက်ရဆေးရေးဘက်ကိုလှုပ်ထားတယ်တက်မလို့ကနေပြီးတော့တကယ်တမ်းအပြစ်ခက်ရဆေးနေတာလည်းဘာလို့ဒီရငါတို့နဲ့တိုက်ပွဲဖြစ်နေရလဲဆိုပြီးတော့အဲ့လိုအဆုတ်သဘောနဲ့မြင်နေကြတာမျိုးတချို့ရှိရလို့ကျွန်တော်တွေ့ဖြစ်တယ်အဲ့တော့ဟိုအေအေနဲ့အာဆာနဲ့ပေါင်းနေမှာပေါ့ဆိုရတာမျိုးတော့ဒီလိုသူတို့ဒီထဲမှာမြင်နေကြတာမျိုးရှိတယ်ဒါပေမဲ့ဒီကျွန်တော်တို့ဒီတက်ကြွလို့ရှားပြီးအတိုင်းဝိုင်းထဲမှာတော့ဒီဟာတော့ကျွန်တော်အများကြီးတပိတ်ဖြစ်ကြအောင်ဖြစ်နိုင်လားမဖြစ်နိုင်လားဆိုရတာဘာလို့လဲဆိုတော့အေအေဒီနေရာလည်းအခုချိန်ကြီးကအာဆာနဲ့ပတ်သက်ပြီးတော့အများကြီးပြောထားသေးတာမရှိဘူးလို့မျိုးရင်းဆိုင်နဲ့ပတ်သက်ပြီးတော့လည်းအများကြီးပြောထားသေးတာဒီကျွန်တော်သိမတွေ့ရအောင်အဲ့ခါကျတော့ဒီနောက်ွယ်မှာဒီစီးရေးလို့ရှားမှုဖြစ်နိုင်မဖြစ်နိုင်ဆိုတာဒီကတော့မမြင်ရဘူးပေါ့နော်ဒါပေမဲ့ဒီကျွန်တော်အနေနဲ့ဒီသုံးသပ်မိလောက်ကတော့အဆင်ပြေခံရတဲ့သူချင်းချင်းဒီလူမျိုးရေးအတွက်တိုက်ပွဲဝင်ကြတဲ့သူချင်းချင်းကြားထဲမှာဒီပုံရံသူတစ်ခုဖြစ်နေတဲ့ကြောင့်မို့လို့ဒါကိုပူပေါင်းလုံးဆောင်မယ်ဆိုလို့ရှိရင်လည်းဒါလုံးဆောင်နေကြရဲ့ဆိုလို့ရှိရင်လည်းဒါအနေနဲ့အထူးဆက်မဟုတ်ဘူးလို့ကျွန်တော်အနေနဲ့ထင်တယ်ဒါကတော့ရ
မျိုးမျိုးအမြင်မျိုးမျိုးကိုင်းနိုင်လိမ့်မယ်ဒါပေမဲ့ကျွန်တော်အဲ့လိုပုံစံမျိုးတွေတော့အမြင်တယ်ဒါပေမဲ့ဒီဟိုအေးဘက်ကနေပြီးတော့လေဟိုခုတစ်ခါတော့ထုတ်ပြန်ထားတာသူကကျွန်တော်နေတွေးကြည့်တာသူမရှိပါဘူးသူကမျိုးပြောတာမျိုးတော့ကျွန်တော်ဟိုခုတစ်ခါတော့တည်ထားလိုက်ပြီးများရှိတယ်အဲ့တော့ဒီပြည်သူတွေကြားထဲမှာတော့ဒီ information ဟိုလိဟာမှုရောဒီတရင်ချက်လက်ဟာနေရကျွန်တော်တွေ့နေရတော့လေတရားရှင်းမနေသေးဘူးအဲ့တော့ကျွန်တော်တို့နေကအရေးကြီးတာကဒီမီဒီယာပိုင်းဆိုင်ရာမှာအများကြီးအရေးကြီးတာကျွန်တော်မီဒီယာဘယ်လောက်ထိလွတ်လွတ်လပ်လပ်ဒီတရင်တွေရှားယူဖို့ရှိမလဲပြီးသွားလို့ရှိရင်ဒီတရင်တွေပြည်သူတွေချပြခွင့်ရှိမလဲအရေးကြီးရတယ်အဲ့လိုမှမဟုတ်ဘူးဆိုလို့ရှိရင်ဟိုတနေ့ကလို့မျိုးကျွန်တော်အာဆာနေပြီးတော့ဒီစစ်တမ်းကိုတိုက်ချက်ဟိုတိုက်တယ်ဆိုပြီးတော့ထွက်လာတဲ့ဗီဒီယိုလို့ဘယ်မှမသိရင်းနဲ့ဒီလိုမျိုးဒီဗီဒီယိုတစ်ခုကိုအစိုးရဘက်မီဒီယာကနေတော့ဖြန့်ပြီးတော့လူတွေကြားရောက်လာတာတစ်ချက်ဖြန့်လိုက်တာလေဒီလူတွေကအစိုးရပြောတာမျိုးကျွန်တော်မှဖြစ်သွားလို့ရှိရင်တကယ်ဒီပြင်ချီလေးနဲ့ပုံပြီးဝေးလာမျိုးဖြစ်နိုင်ရည်ရှိပါတယ်ခင်ဗျ
ဟုတ်ကဲ့ခင်ဗျကိုတက်ဆွေဝင်လေးလိုက်ပေါ်မှာခဏနေပြပအောင်ခင်ဗျကျွန်တော်တို့ရရှင်တွေဖိတ်ခေါ်ကြပါလေအရင်ဆုံးကိုတီးလက်မှုကိုဖိတ်ခေါ်ကြပါလေကိုတီးလက်မှုတို့တုတ်လေးဆွေးနွေးမေးမြန်းလို့ရပါတယ
်ဟုတ်ကဲ့ခင်ဗျကျွန်တော်အနေနဲ့ကတော့ဒီဖိတ်စဉ်ကိုကြည့်မယ်ဆိုရင်ကခိနှိမ်မှုကလည်းပြန်လေကြာစီတက်ခတ်မှုတစ်ခုပဲလို့ကျွန်တော်ထပ်မံပြောချင်ပါတယ်ခင်ဗျဘာဖြစ်လို့လဲဆိုရင်တော့ကျွန်တော်တိုင်းလာပြည်သူကခိနှိမ်ခံရပြီးတော့နော်ဒုက္ခတွေဒီနောက်များစွာဖြစ်ခဲ့ရပါတယ်အဲ့ဒါကနော်တိုင်းပြည်ထဲကတော့ခေါင်းတော်တွေကတကယ်ပြည်သူလူခိနှိုက်လို့ဒါဖြစ်ရတဲ့ကိစ္စဖြစ်ပါတယ်။နော်ကျွန်တော်အနေနဲ့ပြောရမယ်ဆိုရင်နော်ဒီကျွန်တော်မေလကမှာပေါ့ဗျာနော်ကျွန်တော်မေလကနဲ့အဝေးနေနေပဲကျွန်တော်သိပါတယ်။မေလကမှာနော်နိုင်ငံတကာကနော်ရင်းလီလာမယ်ဆိုတာကိုနော်သူအများကြီးပြုစုချင်တယ်ဒါပေမဲ့နော်ခေါင်းတော်တွေကပြုစုခွင့်မပေးဘူးဖြစ်နေပါတယ်ခင်ဗျ။ဟု
တ်ကဲ့
အဲအကြောင်းကိုပြည်သူတွေကနော်အမှန်မှကျိုးလို့ချင်တယ်သူတို့ကပြီးမကျိုးဘူးဆိုတဲ့သဘောမျိုးသိရောက်တယ်ဒါကြောင့်မို့ပြည်သူအတွက်အမှန်မှနစ်နာတယ်လို့ကျွန်တော်ပြောချင်ပါတယ်ခင်ဗ
ျဟုတ်ကဲ့ကျွန်တော်နောက်ထပ်တော့ရှင်တူဖိတ်ခေါ်ချင်ပါတယ်ဥမောင်ကျော်စံမင်းပြရပါတယ်ဥမောင်ကျော်စံတို့တော်တော်လေးဆွေးနွေးမြင်မြန်လို့ရပါတယ
်ဟုတ်ကဲ့ကျွန်တော်မိသားစုကိုအခုလည်းနိုင်ငံရေးကိုဆွေးနွေးပေးချင်ပါကျွန်တော်တို့အစိုးရကပဲဝါဒချက်ရတယ်ကျွန်တော်ကမြင်ပါဘာလို့ဒီလိုကြီးလဲဒီအစိုးရကဝါဒပြန်နေတယ်ဒီလိုဟာပေါ်ပြန်ပြထုတ်နေလေတိုင်းရင်းသားတွေကအချင်းချင်းကျွန်တော်တို့ပြောမယ်ဆိုလို့ချင်းရခိုင်ကမှကျမမုန်းကိမှုကြီးဖြစ်လာလေလေအဲ့တော့ကျွန်တော်တို့ကဒီနေ့ဒါကြောင့်ဒီလိုဝါဒပြန်လာတယ်ဒါလေးမလုပ်ပါနဲ့ဒီလိုမျိုးဆိုလို့ရှိရင်အဲပြိမှုနဲ့ဖြစ်နေကြမှာလို့ပါလေအာဟိုကဒါလည်းမရှိမရဘူးဒါလည်းရှိနေရမယ်ဒါလည်းမလုပ်ရဘူးဆိုတာလည်းဒါဒီကိစ္စတွေနဲ့လည်းမြင်ရတော့အစိုးရကဒီအပေါ်စီးကနေပြီးတော့တိုင်းရင်းသားလက်နက်တွေပေါ်မှာအပေါ်စီးကနေပြီးတော့မလို့ရတဲ့ဖြဲချဒီလိုမလို့ရတဲ့ဖြဲချဒါတွေဒီလိုမျိုးပြောလို့လုပ်နေရင်တစ်ခါတည်းတည်းဆိုမှာဘူးဒီပေါ်စီးကြီးကလာတယ်လို့ပြောတာမျိုးဟု
တ်ကဲ့ခင်ဗျ
ဒီလိုတူရှိလာတယ်ဘယ်လိုလဲဘယ်လိုဘူးဒီလိုကြီးလို့ဘာပဲပြည်နေရင်လာမယ်ဒီတိုင်းရင်းသားကပုံပြီးတော့ပြည်နေတယ်ပြည်နေတူရှိဘူးတော့လာမယ်ရောက်ဆိုရင်ဒီတန်ရင်းနဲ့ဒီကေသာမကဘူးကျွန်တော်ညီလာကဗမာပြည်နဲ့ဒီတိုင်းဗမာပြည်စီးပွားရေးကိုဖြစ်လာတော့မယ်ဒါဒီလိုမျိုးမဟုတ်တော့ဘူးဒါကြောင့်ဟိုကငွားဆိုင်ကြီးချားချီခံရမှာမိနေပြီလို့ကျွန်တော်ညီလေဒါကြောင့်ခွေးငွေနဲ့ချင်းကြပါဒါဒီမချင်းနေဘူးဘာလို့ချင်းနေမလဲဆိုတော့ကျိုးတင်ချင်းနေစီကနေမလုပ်ကြပါနဲ့အရှင်းရှင်းနဲ့အရှင်းရှင်းတော့လား
โอเคဥမောင်ကျော်စံကျေးဇူးပါကျွန်တော်ဥမောင်ကျော်စံဆိုလိုတဲ့စိုးရင်ချက်ကိုသဘောပေါက်ပါပြီ။နောက်ကျွန်တော်နောက်တော့ရှင်တူဖိတ်ခေါ်ကြပါလေ။ကိုဝေယံဆိုးတို့တို့လို့လေးဆွေးနွေးမြေမြန်လို့ရပါတယ်ခင်ဗျာ
။ Hello
။ဟုတ်ကဲ့ကိုဝေယံဆိုးဆွေးနွေးမြေမြန်လို့ရပါတယ
်။ဘယ်လိုဆွေးနွေးရချက်လို့ပဲ။ဘယ်လိုဒါချက်လို့ပ
ဲ။အကူဝေယံဆိုးကြားပါလား။ကိုဝေယံဆိုးဆွေးနွေးလို့ရပါတယ်တို့တို့တို့
။အကောကျွန်တော်ကိုဝေယံဆိုးပါ။ဒါဆိုလည်းသူကမချတော့ချတူလို့ပ
ါဟုတ်ကဲ့အကူဝေယံဆိုးဆွနေမင်းမြမယ်ဆိုရဲအကြောင်းအရာဘာပါလဲခင်ဗျဟု
တ်ကဲ့ကျွန်တော်ဆွနေချင်တာကြတော့အစောကတည်းကလူကိုစီတော်မျိုးစနရတဲ့မှာလည်းတောက်ရှင်လို့ပါကျွန်တော်ဒီရကောင်းကျိုးနဲ့ဒေတာတိနဲ့ဆွနေလို့ဒီအကူတောင်ကျွန်တော်ချားရတယ်နဲ့တယ်လေဒီမှာစိုက်တယ်လို့ကြည့်ကြပြီကျွန်တော်ကျွန်တော်ဒီကကျွန်တော်မင်္ဂလာလေဒီတူအပူရောအာရစာပူရောသူတို့ရေချေရမယ်ချမတန်းစလုံးကကျွန်တော်ဝင်လိုက်တယ်ကျွန်တော်ကတုံးချရတယ်တမျိုးကျွန်တော်ဒီဒေတာနဲ့တိုင်းတာတွေဒီရကန်တိုင်းတာတွေကတိုင်းတာတွေအမျိုးဒုက္ခတိမကနေရဒုက္ခအဒုက္ခဟောကြတဲ့ကျောင်းရှင်ဗမာစစ်တပ်ကဗမာစစ်တပ်ကလည်းလက်ရှိတမရတမရဆိုးရဆိုးရကောင်းလို့မရဘူးကျွန်တော်မြင်ကြတော့
သူတို့လက်ရှိတက္ကသိုလ်ဆိုရဆိုရကော်ရှင်ကကိုကျွန်တော်တို့ပြချင်တယ
်ဟုတ်ကဲ့ကို
ဦးတို့တို့ပြချင်တယ်ဆိုတော့ဒီမှာသူတို့အတန်းလုံးကြတဲ့တမန်ငယ်လုံးကိုသူတို့ဆက်ပြီးတော့ပြုတူပြတာတွေတောင်းတကိုမရမလို့ဆက်ပြီးတော့သူ့မှာရဆက်မယ်မရှိမယ်မရှိမယ်အကောင်မင်းကလည်းသူကဘာလို့ကြရကွန်ပျက်ရှင်လဲကောင်းမနေရှင်သူလူမြရာဝန်ကားကြက်ကြည့်ရ
သူကကိုဝီယဆုโอเคကျေးဇူးပါကိုဝီယဆုကိုဝီယဆုဆုလို့ရတဲ့သဘောကျော်သဘောပါပါကြီးတော်ရှင်နေကျွန်တော်ပင်တိုင်းအလှည့်ဆွေးနွေးမဲ့လူတွေကိုပြန်လှည့်ပေးချင်ပါတယ်ကျွန်တော်ကိုစီစုအောင်မြစ်ပြန်ခေါ်ချင်ပါတယ်ခင်ဗျကိုစီစုအောင်မြစ်ခုနကဆွေးနွေးသွားတာကတော့များသောအားဖြင့်ဒေသခံတွေရဲ့စိုးရိမ်ချက်တွေပြောသွားပါတယ်ကျွန်တော်တို့ကဒီမှာတစ်ချက်မေးချင်တာကအခုပြောမယ်ဆိုရင် Ranger ပြဿနာကလည်းတကယ်တမ်းပြောရင်လုံးဝဖြေရှင်းနိုင်တဲ့အဆင့်ဒုက္ခသည်တွေလက်ခံတဲ့အဆင့်လည်းမရောက်သေးဘူးအခုဆိုရင်ပဲဒီ AA ပြဿနာနဲ့ရခိုင်ဒုက္ခသည်တွေပါထပ်ဖြစ်လာပြီပြဿနာကပိုပြီးတော့ထပ်တိုးလာတယ်အဲ့တော့ဒီအခြေအနေမှာအစိုးရရဲ့အကြက်တဲစစ်တပ်ရဲ့အကြက်တဲလက်ရှိကိုက်တွယ်နေမှုနဲ့ပတ်သက်လို့ကိုစီတော်မြင့်ရဲ့သုံးသပ်ချက်သိချင်ပါတယ
်အခုအဲ့ဒီဥစ္စာကဟိုပြောမယ်ဆိုရင်နှစ်ပိုင်းဆိုတဲ့ခါကျတော့နှစ်ပိုင်းခွဲပြီးတော့ပြောလို့ရတယ်အဲ့ဒီဒီခုနကပြောသလိုပေါ့နော်တစ်ဖက်ကိုရောက်သွားတဲ့ motion ကြီးလက်ခံရေးကဟိုအကြောင်းအရာအဖြစ်ဆိုရင်လည်းချမ်းသာတယ်ခုနကတော့အေးရခိုင်တပ်ဖွဲ့တွေတိုက်ခိုက်မှုနဲ့ကနောက်နေမီဒေသသဘောအရာလည်းသူကချမ်းသာတယ်ဒီကမောင်တော်ဒေသဘက်မှာဖြစ်နေတဲ့ကိစ္စပေါ့နော်ဆိုတော့အဲ့ဒီကိစ္စတွေကအရင်ကတည်းကကျွန်တော်တို့ဟိုပြောခဲ့တာရှိတယ်အဲ့ဒီလူတွေကဒီတိုင်းပြည်မှာနေမီခဲ့တယ်နေခဲ့တယ်ဆိုတဲ့ခါကျတော့ဟုတ်ပြီနိုင်ငံသားအနေနဲ့ဖြစ်ခွင့်ပေးတယ်မပေးဘူးဆိုတဲ့ကိစ္စမျိုးတွေကဒါကတော့ဒါဥပဒေမှာရှိတဲ့အတိုင်းဖြစ်မှာပေါ့နော်ဒါပေမဲ့ဘယ်လိုပဲဖြစ်ဖြစ်ကိုယ်တိုင်ပြည်မှာလည်းရှိတယ်နောက်ဒုတိယတစ်ခုကမောက်ထုတ်လို့လည်းမရဘူးဆိုတာကညှစ်ပေါင်းများစွာဒါကလည်းတက်ပြီးရရှိနေကြတာပဲအဲ့တော့ကိုယ်တိုင်ပြည်မှာနေတဲ့လူတွေအနေနဲ့အဲ့ဒါသဘောထားပြီးတော့မှဆက်ဆံမှုဒီဟာတွေနဲ့ပတ်သက်ပြီးတော့မှကင်တွေမှုအဲ့ဒီသဘောထားပြောင်းမှုတွေအဲ့ဒါဒီဘက်ကပြဿနာကိုယ်တစ်ဖက်ကကြားတဲ့ခါကျတော့အဲ့ဒါလည်းမဟုတ်ဘူးဒီခိုင်တိုင်းသားတွေနဲ့ပတ်သက်တဲ့ခါကျတော့ကျွန်တော်တို့တိုင်းသားတွေနဲ့ဖြစ်တဲ့ပฏิပက္ခပြဿနာအဲ့ဒီပฏิပက္ခပြဿနာကတော့အခြားသောတိုင်းသားတွေနဲ့ဖြစ်တဲ့ပြဿနာနဲ့အကျွန်တော်ထင်တယ်ပြိပြီးတော့မှဟိုကွဲပြားခြားတာမရှိဘူးဘာဖြစ်လို့လဲဆိုတော့အခုတလောမှာဆိုရင်ဟုတ်တယ်ရဲစခန်းကြီးတိုက်လိုက်တဲ့အခါကျတော့ဒါနိုင်ငံလုံးကြီးကြီးထိပါတယ်ဗျာညာဆိုပြီးတော့မှအစိုးရဘက်ကပါဝင်ပြောလာတာရှိတယ်။အလားတူဖြစ်ရမျိုးကပြည်ရဲ့မြစ်တွေတုန်းကကျွန်တော်တို့မန္တလေးမူရှယ်ကားလန်းဒါကျွန်တော်တို့ကုန်းပြေကြီးမှာရှိအရေးကြီးပါတဲ့ကားလန်းကိုသူတို့ပူးပေါင်းတပ်ဖွဲ့ပြီးပေါ့တောင်းပလောင်တပ်ဖွဲ့တွေ KIA တွေအဲ့ဒီမှာရှိကိုကန်တပ်ဖွဲ့တွေကဝင်တိုက်လို့အဲဒီရှမ်းပြည်နယ်အစိုးရဖွဲ့ရနေပြီးတော့အဲ့ဒီသုံးဖွဲ့ကိုဒါကောင်းကျမ်းပြီအနေနဲ့သတ်မှတ်လိုက်တယ်ဆိုတဲ့ဥစ္စာနဲ့ဒါလည်းဖြစ်စရာရှိချက်ဘူးလေ။အဲ့တော့ပြည်ရင်းစစ်မှာဆိုတဲ့အခါကျတော့အတဒီလူတွေကတော့ရှိနေအောင်ပါပဲအဲ့တော့ဘလို့ပဲရှိနေကျွန်တော်တို့ဒီရခိုင်အေတပ်ဖွဲ့နဲ့ဖြစ်တဲ့ပြဿနာကတိုင်းသားလက်နက်ကိုင်နဲ့ဖြစ်တဲ့ပြဿနာလို့ပဲကျွန်တော်တို့ကသတ်မှတ်ပြီးတော့တွေ့ဆုံဟိုဆွေးနွေးတဲ့သပွဲဝိုင်းပုံကိုရောက်အောင်ခေါ်ပြီးတော့မှဖြေရှင်းမှာပဲရမယ်အဲ့တော့ဟိုဘက်ကဖြေရှင်းနည်းနဲ့ဒီဘက်ကဖြေရှင်းနည်းနဲ့မတူဘူးလေမေဒေတာလည်းမတူဘူးပြဿနာချင်းလည်းမတူဘူ
းဒါပ
ေမဲ့အဲ့ဒါကြီးအကုန်လုံးကိုကိုင်ပြီးဖြေရှင်းမှာပြဿနာပြနေမှာပါ
ဟုတ်ကဲ့တစ်ချိန်တည်းမှာပဲခုနကကျွန်တော်ရင်ဆိုင်နေရတဲ့ Ranger လက်ခံရေးကိစ္စကလည်းမအောင်မမြင်ဖြစ်နေတယ်အခုတကယ်တမ်းပြောရင်နေမီတော့မတူပေမဲ့နေမီချင်းကဆက်နေတော့ဒီလုံခြုံရေးပြဿနာလည်းရှိလာတဲ့ခါကျတော့ဒီဒုက္ခတွေပြန်ခေါ်ရေးကိစ္စကိုရောတွားပြီးတော့ထိခိုက်နိုင်တဲ့အနေအထားမျိုးတွေရှိနိုင်ပါလားအခုအနေအထားရဆိုရင်
အဲ့အဲ့ဒါနဲ့ပတ်သက်လို့ကျွန်တော်ကဒီအစိုးရပေါ့နော်အစိုးရကဝန်ကြီးတယောက်ရဲ့စကားကိုပဲကိုးကားကျင်ပါတယ်အစိုးရဝန်ကြီးဒေါက်တာဝင်းမြတ်အေးတို့ကတော့ပြောပါတယ်ဒီလိုမျိုးအေးနဲ့အဲ့တိုက်ပွဲတွေဖြစ်ပွားနေတဲ့ကိစ္စကဒုက္ခတွေပြန်လက်ခံရေးနဲ့ပတ်သက်လို့မထိခိုက်ပါဘူးလို့သူကအဲ့လိုပြောတယ်အဲ့တော့ကျွန်တော်နားလေတာကလည်းမထိခိုက်ပါဘူးဒီကမှာပြည်လျောင်ဖြေရှင်းရင်ဒါဘင်္ဂလားဒေ့ရှ်ဘက်ကလည်းပြည်လျောင်ကျွန်တော်တို့ကဒါဖြေရှင်းမယ်ဆိုရင်ဒီ process ကြီးကတော့ဖြစ်ပေါ်လာမှာပါဟုတ်အောင်ဆောင်နဲ့တွားပြီးတော့မဆိုင်ပါဘူးမထိခိုက်ပါဘူ
းဟုတ်ကဲ့ခင်ဗျာ
ဒီလိုကျွန်တော်နားလည်ပါ
တယ်ဟုတ်ကဲ့ကိုစီစီချေးစီပါကျွန်တော်နောက်ဆုံးကိုသက်ဆွေဝင်းကိုမေးမြန်းချင်ပါတယ်ကိုသက်ဆွေဝင်းပြောမယ်ဆိုရင်ရခိုင်ပြည်နာက NLD အစိုးရစတက်လာတဲ့ကရင်ဆိုင်ရတဲ့ပြည်နာအဓိက Ranger ပြည်နာနဲ့ရင်ဆိုင်ရတယ်အခုဆို AA ပြည်နာမှာထပ်ရင်ဆိုင်ရပြီအဲ့တော့ရခိုင်မှာကြုံနေရတဲ့ဒီပြည်နာတွေကို NLD အစိုးရအနေနဲ့တကယ်ပဲကြော်လာနိုင်မလားဒါမှမဟုတ် NLD အစိုးရတက်တမ်းမှာဓာကြီးကစိန်ခေါ်မှုတစ်ခုအနေနဲ့ challenge တစ်ခုအနေနဲ့ဆက်ရှိသွားနိုင်လားဘယ်လိုမြင်ပါလဲ
ဟုတ်ကဲ့ဒီဒါမှမဟုတ်ရင်တော့ခုနဆရာစီဂျုံမင်းနဲ့ကျွန်တော်တို့လည်းဒီခိုင်ကျက်တနာနဲ့ Ranger ပြဿနာမျိုးပါနည်းနည်းဒီဟိုကျွန်တော်နေနေအ
မေပြောပါ
ကျွန်တော်တို့ခိုင်ကျက်တနာရောဒီ Ranger ပြဿနာရောကိုကျွန်တော်တို့ဒါလူသားတွေကြုံရတဲ့ပြဿနာရှိနေတယ်အဲ့တော့ဒီဟာဒီတော့ပြီးတော့ဒီ Alpha ရဲ့ဒီလှုပ်ရှားမှုပုံစံရောဒီရဲ့လှုပ်ရှားမှုပုံစံရော
ဒီပြည်နယ်မှုတစ်ခုအတွက်ကိုပြန်ပြီးတွန်းလှန်ကြတဲ့ဒီဟိုတွန်းလှန်လာတဲ့ပုံစံတစ်ခုအနေနဲ့အုပ်ချုပ်လာတဲ့ပုံစံတစ်ခုအနေနဲ့ကျွန်တော်အနေနဲ့မြင်တယ်။ဒါပြီးရဒီဒီဒီပြည်ပြည်အိတ်ဖိတ်ကြောင့်မလို့ဒုက္ခရောက်နေကြတဲ့ဒီလူတွေကကြောက်နေတာကျွန်တော်အနေနဲ့ကျောင်းနှစ်ဖက်စလုံးကကိုကျွန်တော်မျှကြည့်ပြရမယ်။သူလူကိုလူဆိုတာမရှိဘဲနဲ့လူတွေခံနေရတဲ့ကြောင့်မို့ကျွန်တော်ဘယ်လိုမျိုးနေနဲ့ပြန်ပြီးကြည့်ပြီးလို့ဘယ်လိုဆိုရဲဟာကျွန်တော်အနေနဲ့ပြန်ပြီးစဉ်းစားဖို့လိုပါလိမ့်မယ်။အဲ့ဒါတစ်ဆက်တည်းဒီဝင်ကြထွက်ပြေးသွားတဲ့ဒီဝင်ကြဒီပြန်ပြီးလက်ခံမဲ့ဒီကောက်ဆိုရဲဟာမလေးကျွန်တော်တို့ပြန်စဉ်းစားရမှာဒီအဖိုးရကဒီလိုမျိုးဒီကူပီယာနဲ့ကော်မရှင်မှာပြောထားတဲ့အချက်တွေရဲ့90%ကနေ70%ရောက်ပြီးပြောရတဲ့အခါတကယ်အခေါ်တွေပို့ထားတယ်ပေါ့ဟုတ်ရဲ့လားဆိုတာကိုကျွန်တော်တို့ပြောထားတာတခုရဲ့ဝေယုံမင်းနဲ့အချက်ကြီးတွေနဲ့ကျွန်တော်ပြန်ပြီးတော့စစ်ဆေးရမျိုးတွေပြန်ပြီးကြိုက်တာမျိုးတွေဖြစ်လို့လည်းဖြစ်ပါတယ်တကယ်ကျွန်တော်နားလည်ပြောထားတော့ကခက်ပြေးသွားလူတန်းပြီးပါလောက်တဲ့ကိုရှိရဲဒါပေမဲ့ပြန်လာတဲ့လူတွေလက်ခံမှုဆိုပြီးချူခုထားတဲ့ချူခုပခန့်လူဟာမျိုးတွေလုံနေတဲ့ဒီဖောက်မှုတွေကတကယ်လူထောင်ငယ်လောက်တဲ့ကိုပဲလက်ခံနိုင်တဲ့အရာမျိုးဖြစ်နေတဲ့အခါကျတော့ဒီလူတွေကျွန်တော်ဘယ်လိုမျိုးတကယ်တဲ့လက်ခံပါလဲဆိုတာကျွန်တော်ကျွန်တော်ချက်နေကြအကြီးကြီးပါအဲ့တော့ဒီအမှလေးကျွန်တော်တို့ကအစိုးရရဲ့စကားတစ်ခုရောပဲမလို့ဝင်နေပြန်ပြီးတော့ကောက်တဲ့ချက်လို့ကိုလို့နေလို့ကျွန်တော်နေနေယူဆပါတ
ယ်။ဟုတ်ကဲ့
အဲ့တော့ဒီစက်ကြတဲ့ကဒီအစိုးရကတကယ်တော့ challenge ကိုကြီးကြီးပါတယ်။အဲ့ဒါဒီအစိုးရရဲ့ challenge ကြီးကြီးဖြစ်လို့မျိုးဒါကြီးကိုလည်းအခုထိကိုမကျော်လွှားနိုင်ဘူးလို့ကျွန်တော်နေနေမြင်ပါတယ်။အဲ့တော့ဒီဆလာကလေးကမြင်ကြပြဿနာဖြစ်တယ်အခုတော့ပဲဒီပြဿနာဖြစ်တယ်။အဲ့တော့ဒီပုံပြီးတော့ကွဲသွားစီတဲ့ဟာကအရင်ကပြဿနာဖြစ်တဲ့အချိန်မှာတော့မှဒီတစ်ခါကြီးနေနေကဗမာပြည်နဲ့ဒီနှေးပြီးနေနေရရနေပြီးတော့အာဆာနဲ့ပါဆက်ဖြစ်လာတဲ့နေရာမှာရခိုင်ရွာတွေပုံပြီးဒုက္ခရောက်လာတဲ့နေရာမှာရခိုင်တိရောပါဒီဗမာပြည်နဲ့ပေါ့နော်အထူးသဖြင့်ဒီရခိုင်နဲ့ဗမာနဲ့ဆိုရပုံကမျိုးကွဲသွားပြီးတွေ့ပြီးတော့ဒီဟိုပြဿနာရဲ့အခုလက်ရှိဒီခါပြဿနာအမြင်ဆုံးနေထားကိုရောက်နေလို့ကျွန်တော်အနေနဲ့ပြောလို့ရပါတယ်အဲ့တော့ဒီနေရာမှာအစိုးရအနေနဲ့တကယ်ဖြည့်ရှင်းမယ်ဆိုလို့ရှိရင်ကျွန်တော်ဒီကိုယ့်ဘာသာကိုတစ်ဖက်ပိတ်ပုံစံမျိုးဖြည့်ရှင်းတာမျိုးမဟုတ်ဘဲနဲ့တကယ်နိုင်ငံတကာအကူအညီယူတာမျိုးပြီးတော့အဓိကအကျဆုံးကဆယ်ဆယ်ရည်ရှိရပါမယ်ကျွန်တော်တို့ဒီပုံမှန်ပြင်းနေတာမျိုးရှိရှိရယ်ပြောပြရတဲ့ခါကျအကောင့်တ
က်တယ်စက္ကန့်20လောက်ပဲချိန်ရပါတော့လေဟုတ်ကဲ့ပြောပါဦး
ကျွန်တော်အဲ့လိုမျိုးပြောပြီးတိုင်လို့မရပါဘူးပြီးတော့နိုင်ငံတကာကကျွန်တော်တို့ကုမ္ပဏီတွေနဲ့ငါတို့ဖားရုံနေပါဆိုချပြတယ်မှသာလေနိုင်ငံတကာရဲ့ PR ကိုရောက်ပါလိမ့်မယ်။ဒါမှမဟုတ်ဒီကျွန်တော်တို့ ICC ကိစ္စလို့ဟာမျိုးကတည်းကမေးဟာမျိုးရှိမယ်။ဒီလိုမျိုးကျွန်တော်တိုင်းပြည်ပြတိုက်ခါကြကြဒီကအများကြီးတက်ချက်လာမှာပါ။အဲ့လိုဟာမဖြစ်ချင်လို့ရှိရင်တော့ကျွန်တော်နိုင်ငံတကာကိုကျွန်တော်တို့ပြင်လဲနေတာမျိုးရှိရှိနဲ့ကျွန်တော်ပူးပေါင်းဆောင်ရွက်မှသာလေကျွန်တော်အဖြစ်အမှန်တစ်ခုကိုကျွန်တော်ဒီကတော့ရပါလိမ့်မယ်။
ဟုတ်ကဲ့ခင်ဗျ။ကိုစီသူအောင်မြင့်ကိုတက်ဆွေဝင်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျ။ကျွန်တော်ဒိုင်းရိုက်လီလိုက်စီစဉ်အချိန်လဲဆီသွားလို့ပါဒီမှာပဲကျွန်တော်တို့ရန်နာကွင်ပြပါခင်ဗျာ။
ကိုတန်းညုံနဲ့စီစဉ်ထုတ်လို့ရမှုမဆုမွန်တို့တင်ဆက်ပေးထားတဲ့ဒိုင်းလီလိုင်းစီစဉ်ကိုနားဆင်ကြကြရဖြစ်ပါတယ်။ဒိုင်းလီလိုင်းစီစဉ်ကိုပတ်စဉ်အင်္ဂါနေ့စနေညတိုင်းမှာတင်ဆက်ပေးနေကြဖြစ်ပါတယ်။သောတာရှင်များရှင်အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချို့ချုပ်ကိုကိုဇော်ဝင်းနိုင်ကကြီးညာပေးပါလိမ့်မယ
်။အမေရိကန်ဆိုရရန်ရတချို့ရဆိုင်ထားရတာကိုအဆုံးသတ်စေမဲ့အသုံးစရမူကြမ်းတစ်ခုကိုအထက်လွှတ်တော် Republican အမတ်တွေကထုတ်ပြန်လိုက်ပါတယ်။သမ္မတဒေါ်နယ်ထရမ့်ရဲ့အဆိုအရစစ်ဆန်ညီနိုင်ရေးအစီအစဉ်လို့ခေါ်တဲ့အဆိုပြုချက်နဲ့အညီလှုပ်ဆောင်တဲ့ဒီဆိုပြုချက်ဟာဘယ်မှခီးရောက်မှာမဟုတ်ကြောင်းဒီမိုကရက်တွေကပြောထားပါတယ်။ဗြိတိန်နိုင်ငံမှာပြီးခဲ့တဲ့နှစ်ကရုရှားသချိုဟောင်းတူကိုအာရုံရထိခိုက်စေတဲ့ဓာတုအစိမ်းနဲ့တိုက်ခတ်ခဲ့တဲ့ရုရှားထောက်လှမ်ရေးအကြီးအကဲတွေကိုဥရောပသမဂ္ဂ EU ကတန်ခတ်ပိတ်ဆို့မှုတွေချမှတ်လိုက်ပါတယ်။ဆာဂီကရီပါလ်နဲ့တမိဖြစ်သူယူလီယာတို့ကိုဓာတုအစိမ်းနဲ့တိုက်ခတ်မှုမှာတာဝန်ရှိတဲ့ရုရှားစစ်ဘက်ထောက်လှမ်ရေးအကြီးအကဲနဲ့ဒုတိယအကြီးအကဲပါဝင်ရုရှားထောက်လှမ်ရေးအရာရှိ၄ဦးတို့ကို EU ကပြစ်ဒဏ်ချမှတ်လိုက်တာဖြစ်ပါတယ်။အိန္ဒိယဆိုရကဖမ်းဆီးမှုတွေပြုလုပ်နေတာကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးဖို့ကြိုးစားရင်းအိန္ဒိယဘင်္ဂလားဒေ့ရှ်နယ်စပ်မှာပိတ်မိနေတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်31ယောက်ကိုအိန္ဒိယအစိုးရကအင်္ဂါနေ့မှာဖမ်းဆီးလိုက်ပါတယ်။သူတို့အနေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံထဲဝင်ဖို့ကြိုးစားတာကိုဘင်္ဂလားဒေ့ရှ်အစိုးရကလက်မခံတာကြောင့်အဲ့ဒီလိုနယ်စပ်မှာပိတ်မိနေခဲ့ကြတာဖြစ်ပါတယ်။ရခိုင်ပြည်နယ်အတွင်းအစိုးရတပ်ဖွဲ့တွေနဲ့အေအေရခိုင်တပ်မတော်ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်နေရဆွန့်ခွာထွက်ပြေးနေရသူတွေအတွက်အထူးစိုးရိမ်ပူပန်မိကြောင်းဒေသတွင်းမှာကုညီကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်နေကြတဲ့ INGO နိုင်ငံတကာအကူအညီပေးရေးအဖွဲ့တွေကဇန်နဝါရီလ22ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပါတယ်။ဘေးဒုက္ခသင့်နေတဲ့ဒေသခံတွေကိုလက်ရှိအခြေအနေမှာအကူအညီပေးနေတဲ့ရခိုင်လူမှုအဖွဲ့အစည်းတွေနဲ့ချက်ချင်းနေအဖွဲ့တွေကိုကျေးဇူးတင်ကြောင်းလည်းအဲ့ဒီ INGO အဖွဲ့တွေကပြောကြားထားပါတယ်ခင်ဗျာ။
တဲ့ရင်ချက်ကိုကိုစောဝင်းနိုင်ငံကကြီးညာပေးခဲ့တာပါဒီညတဲ့စီစဉ်ထုတ်လို့ရမှုကတော့မဆုမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဇီးနတ်အပ်ဒူရာမန်ဖြစ်ပါတယ်ကျွန်မအီသန်စမရှင် View American တန်မနက်ဖက်မြန်မာဘာသာစီစဉ်နေကိုတော့မြန်မာစံတော်ချိန်မနက်6နာရီ9နာရီအထိလိုင်းဒိုမီတာ24 40 48 50ပြင်လမ်းလမ်းမီတာ190တို့ကနေလည်းတိုက်ရိုက်ဖမ်းယူလာစနိုင်ပါတယ် View ကိုနားဆင်ကြအားလုံးကိုထူးပဲကျေးဇူးတင်ပါတယ်သောတာရှင်ပေါင်းကောင်းသောညချင်းဖြစ်ကြပါစေရှင်
This program has come to you from the Voice of America, Washington.